Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်မတ်လ22ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြမစံတော်ချိန်ည6နာရီကနေ10နာရီထိလိုင်းဒိုမီတာ1925နဲ့32တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမအင်္ဂါညအတွက်သတင်းရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းတွေကတော့စိုက်ဘာတိုက်ခိုက်မှုတွေကြုံရနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကိုအမေရိကန်သမ္မတကသတိပေးလိုက်ပါတယ် Facebook အပေါ်မှာအမုန်းစကားတွေကိုမထိန်ချုပ်နိုင်သေးဘူးလို့ Global Witness ကထုတ်ပြန်ပါတယ်မြန်မာစစ်ကောင်းဆောင်တွေကိုစစ်ရာဇဝတ်မှုနဲ့ Australia မှာတရားစွဲဖို့ NUG ပြင်ဆင်နေပါပြီဒီလိုသတင်းတွေနဲ့အတူသတင်းပေးပို့ချက်ထဲမှာတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ ASEAN အထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံရေးပါတီတချို့နဲ့တွေ့ဆုံခဲ့ပါတယ်ဒီကနေ့ခီးစဉ်မှာဘယ်သူတွေနဲ့တွေ့ဆုံမှုရှိပါ
ဒီနေ့ကတော့ကျွန်တော်တို့ရန်ကုန်ဆင်းသွားတော့ရန်ကုန်ဆင်းသွားတော့ကကုလသမဂ္ဂအဖွဲ့အစည်းကြီးအာဆီယံသံတမန်တွေပေါ့နော်ဒီတွေ့ဆုံနေတဲ့သံတမန်တွေကအတွေ့ဆုံတဲ့လုပ်ငန်းလုပ်မယ်ဆိုတော့သိရပါတယ
်စစ်ကောင်စီပြောခွင့်ရပြောခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုလို့အမေရိကန်ရဲ့တရားဝင်ကြေညာချက်ကိုစစ်ကောင်စီကပယ်ချလိုက်ပါတယ်ရင်မပင်ဘက်ကအဖမ်းစီအခြေအနေမုံတိုင်းနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့ကိုဇော်ဝင်းလိုင်းတို့တင်ပြပေးကြပါလိမ့်မယ်ရှင
်အမေရိကန်ရဲ့အကျိုးစီးပွားတွေကိုစိုက်ဘာတိုက်ခတ်မှုလို့ခေါ်တဲ့အင်တာနက်ကနေဆန့်ကျင်တိုက်ခိုက်နိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်သမ္မတဂျိုးဘိုင်ဒန်ကအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကိုတနင်္လာနေ့နောက်ပိုင်းကတွေ့ဆုံခဲ့ရမှာအခုလိုသတိပေးလိုက်တာပါယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်တုံ့ပြန်ကြရမှာအခုလိုစီးလုံးညှင်းညွတ်မှုမျိုးကိုရုရှားသမ္မတပူတင်ကကြုံမမြင်နိုင်ခဲ့ဘူးလို့ဂျိုးဘိုင်ဒန်ကအခုလိုပြောပါတယ
် Today my administration is issuing new warnings that based on evolving intelligence Russia may be
ပေါ်လာတဲ့ထောက်လိုင်းသတင်းတွေကိုအခြေခံပြီးကျွန်တော်အစိုးရကသတိပေးချက်အစ်စ်တွေကိုထုတ်ပြန်လိုက်ပါတယ်ကျွန်တော်တို့ကိုစိုက်ဘာတိုက်ခိုက်မှုဆင်နွှဲဖို့အတွက်ရုရှားကအစီအစဉ်ချနေပါတယ်ပြောခဲ့သလိုပါပဲရုရှားရဲ့ cyber စွမ်းရည်ကအသင့်အသင့်လဲအရေးပါအရာရောက်ပါတယ်အခုလာနေပါပြီ Federal အစိုးရကအစင်သိဖြစ်အောင်လုပ်နေပါတယ်လို့သူကပြောသွားတာပါပုဂ္ဂလိကကဏ္ဍကလည်း cyber ကာကွယ်ရေးကိုချက်ချင်းလုပ်ကြဖို့သမ္မတ Joe Biden ကတိုက်တွန်းလိုက်ပါတယ်ဒီပတ်နောက်ပိုင်းမှာသမ္မတ Biden ကပိုလန်ကိုမတော်မီ March 24ရက်နေ့ Brussels မြို့မှာကျင်းပမဲ့ NATO ထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ် G7 နဲ့ဥရောပကောင်စီထိပ်သီးအစည်းအဝေးတွေကိုလည်းဒီခီးစဉ်မှာတက်ရောက်ဖို့ရှိပါတယ်အပြစ်ကရစဲဖို့အတွက်ဘေးယူဖြစ်နေတို့အဖွဲ့ဝင်ဖြစ်ရေးကိုယူကရိန်းကမကြိုးစားတော့ဘူးဆိုတဲ့ဂတိကဝတ်ကိုဆွေးနွေးဖို့ပြင်ဆင်ထားကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတနင်္လာနေ့နောက်ပိုင်းမှာပြောလိုက်ပါတယ်။ဒါဟာလူတိုင်းအတွက်အပေးယူလောက်တာပါပဲလို့ယူကရိန်းရုပ်မြင်သံကြားကိုသူကပြောလိုက်တာပါ။သူကရုရှားသမ္မတဗလာဒီမာပူတင်နဲ့တိုက်ရိုက်ဆွေးနွေးဖို့လည်းထပ်မံတောင်းဆိုလိုက်ပါတယ်။2014ခုနှစ်ကရုရှားကသိမ်းပိုက်ထားတဲ့ခရိုင်းမီးယားအခြေအနေနဲ့ရုရှားကြောတောက်နောက်ခံပေးထားတဲ့ခွက်ထွက်ရေးသမားတွေတင်ထားတဲ့ယူကရိန်းရှေ့ပိုင်းဒွန်ဘော့စ်ဒေသအရေးကိုလည်းဆွေးနွေးဖို့အသင့်ရှိတယ်လို့ပြောပါတယ်။ဒါပေမဲ့သမ္မတနှုတ်ဦးတွေ့ဆုံဖို့ဆိုရင်ယူကရိန်းနဲ့ရုရှားအကြားဆွေးနွေးနေကြတာတိုးတက်မှုရှိဖို့လိုပါတယ်လို့ရုရှားအစိုးရရဲ့ပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကတော့ပြောပါတယ်။အခုထိတော့အရေးပါတဲ့တိုးတက်မှုမရှိသေးဘူးလို့သူကဆိုပါတယ်။ဆွေးနွေးပွဲတွေမှာနှစ်ဖက်ကတိပြုဆောင်ထင်းရမယ့်သဘောတူညီချက်ဘာမှမရှိသေးဘူးလို့ပြောပါတယ်။တနင်္လာနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဥရောပကောင်ဆောင်တွေဗီဒီယိုနဲ့တွေ့ဆုံခဲ့ကြရမှာယူကရိန်းမှာရုရှားကျင့်သုံးနေတဲ့နီပရီယန်နဲ့တန်တမာရေးဖြစ်ပေါ်တိုးတက်မှုတွေကိုဆွေးနွေးခဲ့ကြတယ်လို့အင်ဘျူရိုကပြောပါတယ်။ယူကရိန်းမှာဆိုးဝါးလာနေတဲ့လူသားချင်းစာနာထောက်ထားမှုအတွက်ကုလသမဂ္ဂဆုံးဖြတ်ချက်တရက်ကိုချမှတ်ဖို့ဆွေးနွေးနေကြပါတယ်။ပြင်သစ်တဲ့မက္ကဆီကိုတို့ကကမ္ဘာခရပြုတဲ့အဆိုမှာရုရှားရဲ့ကျူးကျော်စစ်ကြောင့်ဖြစ်လာတဲ့အခြေအနေဆိုတဲ့အသုံးလုံးထားတာကိုတချို့နိုင်ငံတွေကသဘောမတူကြပါဘူး။တောင်အာဖရိကနိုင်ငံကအဲ့ဒီအစားပါဝင်ပတ်သက်နေတဲ့နိုင်ငံတွေဆိုတဲ့အသုံးလုံးပဲသုံးထားတဲ့အဆိုပြုချက်တစ်ခုကိုကမကထပြုအပြိုင်တင်မှုစ조사နေပါတယ်။ရိုဟင်ဂျာတွေအပေါ်အမုန်းစကားနဲ့အကြမ်းဖက်ဖို့လှုံ့ဆော်ချက်တွေပါတဲ့ကြော်ညာတွေကို Facebook ကထိန်းချုပ်ဖြတ်တောက်မှုမလုပ်နိုင်ခဲ့ဘူးလို့ Global Witness အဖွဲ့ကပြောပါတယ်။Global Witness အဖွဲ့အနေနဲ့အဲ့ဒီလိုကြော်ညာမျိုးရှိခုကို Facebook စီကခွင့်ပြုချက်ယူရတဲ့ဖြစ်စဉ်မှာစမ်းသပ်ခဲ့တာပါဒ ဒီခြေအနေကိုထောက်ပြပြီး Facebook ကအကြမ်းဖက်လှုပ်ဆော်မှုတွေနဲ့အမုန်းစကားတွေကိုထိန်းချုပ်နိုင်မှုမရှိဘူးဆိုပြီး Global Witness ကထောက်ပြလိုက်တာဖြစ်ပါတယ်။ Facebook ကအကြမ်းဖက်လှုပ်ဆော်မှုတွေအမုန်းစကားတွေကိုခွင့်ပြုထားတယ်ဆိုပြီးစွပ်စွဲချက်တွေထွက်ပေါ်ခဲ့ပြီးတဲ့နောက် Facebook ဘက်ကဒီလိုရေးသားမှုတွေကိုစောင့်ကြည့်ထိန်းချုပ်သွားမှာဖြစ်သလိုမြန်မာစစ်တပ်နဲ့ဆက်နွယ်တဲ့အကောင့်အတော်များများကိုလည်းပိတ်ပင်ခဲ့ပါတယ်။ဒါပေမဲ့လည်း Global Witness ကတော့အခုလိုသူတို့စမ်းသပ်ခဲ့တာကိုကြည့်ရင် Facebook ဘက်ကသူတို့ကိအတိုင်းအသေးချစုံစမ်းထိန်းချုပ်မှုမလုပ်နိုင်သေးဘူးလို့ဝေဖန်ပါတယ်။ Facebook မှာခွင့်ပြုချက်ယူခဲ့တဲ့ကြော်ညာတွေကိုတော့ Facebook မှာပုံနှိပ်မဖော်ပြခဲ့ပါဘူး။အဲ့ဒီအထက်မှာတော့ Rohingya တွေမကြိုက်တဲ့အသုံးအနှုန်းတွေနဲ့ Rohingya တွေကိုတပ်ဖြတ်အကြမ်းဖက်ဖို့လှုပ်ဆော်ရေးသားချက်တွေပေါင်းဝင်ပါတယ်။ Global Witness အဖွဲ့ဟာနိုင်ငံတကာ NGO အဖွဲ့တစ်ဖွဲ့ဖြစ်ပြီးမြန်မာနိုင်ငံကတစ်လုံငန်းကြောက်စိမ့်တဲ့သဘောဝအရင်းမြစ်လုပ်ငန်းတွေအကြောင်းသူတည်တနာပြုစာရန်တွေထုတ်ခဲ့မှုတဲ့အဖွဲ့ဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်မှာအကြမ်းဖက်လှုပ်ဆောင်မှုတွေအမုန်းစကားတွေကိုဖော်ပြခဲ့တယ်ဆိုပြီးရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့ Facebook ကပေါ်ဒေါ်လာ150ဘီလီယံနှစ်နာကြီးနဲ့အမေရိကန်တရားရုံးတစ်ခုမှာတရားစွဲထားပါတယ်။မြေပြင်တပ်မှုတွေကနေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ထိမြန်မာစစ်တပ်တာဝန်ရှိသူတွေကိုစစ်ရာဇဝမှုနဲ့ဩစတြေးလျနိုင်ငံမှာတရားစွဲဆိုဖို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြင်ဆင်နေပါတယ်။ဩစတြေးလျကရှင်းနေအဖွဲ့ဖြစ်တဲ့ Gilbert and Tobin အဖွဲ့နဲ့ဆောင်ရွက်မယ်လို့ဩစတြေးလျနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါက်တာထွန်းအောင်ရွှေက The Sydney Morning Herald သတင်းစာနဲ့ The Age ကိုပြောပါတယ်။အခုလိုတရားစွဲဆိုတဲ့အခါဩစတြေးလျတရားဥပဒေအောက်မှာစွဲဆိုရမှာဖြစ်ပြီးဩစတြေးလျအစိုးရရဲ့ရှေ့နေချိန်ဝန်ကထောက်ခံရမှာဖြစ်ပါတယ်။စုံစမ်းစစ်ဆေးရမယ့်အဖွဲ့ကဩစတြေးလျ Federal ရဲတပ်ဖွဲ့ဖြစ်ပါတယ်။ရက်ဆက်ကြမ်းကြုတ်မှုတွေကကြီးမားလာတာကြောင့်လစ်ယူပြုတ်ဖို့ခက်ပါတယ်လို့ဒေါက်တာထွန်းအောင်ရွှေကဆိုပါတယ်။ကရစကိုင်းနဲ့ချင်းပြည်နယ်တွေမှာဖြစ်ခဲ့တဲ့စစ်ကောင်စီရဲ့ဖိနှိပ်တပ်ဖြတ်မှုတွေအပေါ်မှာအမှုကို NUG ကပြင်ဆင်နေတာပ
ါ။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညာလိုက်တိုမီတာ25 kHz 11.83 ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။တရုတ်နိုင်ငံတန်ရှန်းခရိုင်အတွင်းကဝူကျူးမြို့မှာတနင်္လာနေ့က China Eastern လေကြောင်းလိုင်းကခီးတဲ့တင်လေရင်ပြက်ကျရာနေရာကအပျက်စီးအပိုင်းစတွေကြားမှာကယ်ဆယ်ရေးဝန်ထမ်းတွေရှာဖွေရေးလှုပ်ဆောင်နေကြပါတယ်။လေရင်အပျက်စီးအပိုင်းစတွေကြားမှာအသက်ရှင်ကျန်နေသူအရေးလက္ခဏာကိုမတွေ့ရဘူးလို့ရှာဖွေရေးအဖွဲ့တွေရဲ့ပြောကြားချက်ကိုကိုးကားပြီးတရုတ်သတင်းမီဒီယာတွေမှာဖော်ပြပါဗါတယ်။အဲ့ဒီလေရင်ပြက်ကျတဲ့နေရာမှာစစ်သားမိသက်နဲ့ရဲတပ်ဖွဲ့ဝင်600လောက်ကရှာဖွေရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြတာပါ။ခီးတဲ့123ဦးနဲ့လေရင်ဝန်ထမ်း9ဦးလိုက်ပါလာတဲ့အဲ့ဒီ China Eastern လေကြောင်းလိုင်းဟာပြက်ကျတဲ့အချိန်ကတရုတ်နိုင်ငံအနောက်တောင်ပိုင်းကုမင်းမြို့ကနေအရှေ့ပိုင်းဂွမ်ဂျိုးမြို့ကိုပြန်တန်းနေတာပါ။လေရင်ဘာကြောင့်ပြက်ကျသွားတယ်ဆိုတာတော့အခုချိန်ထိမသိရသေးပါဘူးခင်ဗျာ။ပြီးခဲ့တဲ့နှစ်အရှေ့တောင်အာရှနဲ့တောင်အာရှနိုင်ငံတွေဟာကမ္ဘာပေါ်မှာအန္တရာယ်အရှိဆုံးလေထုညင်ညာမှုအဆင့်ဆန်းကျင်တင်ခဲ့တယ်လို့ဆွစ်ဇာလန်အခြေစိုက်လေထုအရေးအသွေးစစ်ဆေးတဲ့ IQAR အဖွဲ့ရဲ့လေ့လာချက်တွေကဖော်ပြပါတယ်။လေထုညင်ညာမှုကြောင့်ဒေသတွင်းမြို့ပြမှာနေထိုင်သူတန်းနဲ့ချီပြီးမကြာခဏရင်ကျက်တာ၊လေပင်နာတာနဲ့မျက်စိဆက်တာမျိုးတွေခံစားကြရတယ်လို့အဲ့ဒီလေ့လာချက်ကဖော်ပြပါတယ်။ဒေသတွင်းလေထုအရေးအသွေးအနှိမ်ဆုံးအဆင့်ကျပြီးလေထုထဲအမုံအမွှားတွေကြောင့်လူတွေရဲ့အဆုတ်နဲ့သွေးကြောတွေကိုဓာတ်ရိုက်ထိခိုက်မှုရှိတယ်လို့လည်းဖော်ပြပါတယ်။ဒီအဖွဲ့ကသုတေသနပြုထားတဲ့ကမ္ဘာလုံးဆိုင်ရာကွန်ရက်အချက်အလက်တွေအရဘင်္ဂလားဒေ့ရှ်ရှာလေထုညင်ညာမှုအဆိုးဆုံး PM2.5 အဆင့်ရှိပြီးတော့အိန္ဒိချင်းအိန္ဒိယနိုင်ငံနယူးဒေလီမြို့ကတော့လေထုညင်ညာနဲ့မြို့တော်တွေရဲ့စီးရင်တဲ့အောက်ဆုံးမှာရှိပါတယ်။ချတ်ပါကစ္စတန်တာဂျီကစ္စတန်နဲ့အိန္ဒိယတို့လည်းလေထုအရေးအသွေးအဆိုးဆုံး၅နိုင်ငံစီးရင်တဲ့မှာပါပါတယ်။လေထုအရေးအသွေးတန့်စင်မှုရှိတဲ့ဒေသတွေမှာတော့ပစိဖိတ်သမုဒ္ဒရာအနောက်တောင်ပိုင်းနဲ့ပြင်သစ်ပိုင်းနယူးကာလီဒိုနီးယားရဲ့မြို့တော်နူမီယာတို့ထိတ်ဆုံးမှရှိပါတယ်။လေထုအရေးအသွေးကောင်းတဲ့တခြားဒေသတွေကတော့ကာရေဘီယံဒေသက US Virgin Islands နဲ့ပေါ်တိုရီကိုအာဖရိကကမ်းလွန်အတ္တလန္တိတ်မှာရှိတဲ့ Cape Verde တို့ဖြစ်ပါတယ်။2019ခုနှစ်မှာစတင်ခဲ့တဲ့ IQAR နှစ်စဉ်အစီရင်ခံစာကိုနိုင်ငံဒေသတွေနဲ့နယ်မြေပေါင်း118ခုကမြို့ပေါင်း6495မြို့တို့က လေထုအရည်အသွေး PM2.5 ကိုအခြေခံစမ်းစစ်ထားတာဖြစ်ပါတယ်ခင်ဗျာ American Britain နဲ့တခြားခုနှစ်နိုင်ငံကလေယာဉ်တွေပြန်တန်းခွင့်ပြန်လည်ခွင့်ပြုတော့မယ်လို့ဟောင်ကောင်အစိုးရကတနင်္လာနေ့မှာပြောပါတယ်COVID-19 ဆိုင်ရာအတင်းကျပ်ဆုံးတားမြစ်ကန့်သတ်ချက်တွေကိုဟောင်ကောင်ကပြန်လည်ဖြေလျှော့လာနေတာဖြစ်ပါတယ်
။ဟေး即係10日後咧，特區政府會取消9個國家嘅禁飛令，並且
所有人呢，內外國內外部利益被削減、被變更大嘅嘢，佢一邊啦，第二呢個沙比變嚟又點變咗嘛吧？比爸媽你家嘅香港將那裡嘅咧，香港嘅運輸多啦，路嘅三大四大將，路面之際嘢呢，細呢，先至一波。စိတ်ဝင်စားနဲ့သိကျင်နေကြပါတယ်လို့ဟောင်ကောင်ကျွန်းရဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောသွားတာပါကိုဗစ်ကာကွယ်ဆေးထိုးပြီးသူတွေအနေနဲ့အပီလာတရနေ့ကစပြီးကွာရင်တင်းဝင်ရမယ့်ရက်ကို9ရက်ထိရှော့ချပေးတော့မှာဖြစ်ပါတယ်ကွာရင်တင်းဝင်ဖို့တရားသတ်မှတ်ထားတဲ့ဟိုတယ်မှာ9ရက်နေပြီးရင်တော့ကိုယ့်အိမ်မှာကို9ရက်တရားခွဲနေခွင့်ပြုမယ်လို့ဆိုပါတယ်COVID-19 Omicron မျိုးကွဲအလင်းမြန်ကူးစက်မှုတွေဖြစ်ပေါ်နေတဲ့အချိန်ဟောင်ကောင်မှာလည်းယောဂါပိုးကူးစက်မှုတွေအများပြားဖြစ်ခဲ့တာကြောင့်တရုတ်အစိုးရကတင်းကျပ်တဲ့ဥပဒေတွေကိုချမှတ်ပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့လည်းကိုဗစ်နဲ့ပတ်သက်လို့ပြင်းထန်တဲ့စီကံသတ်မှတ်ချက်တွေပြဋ္ဌာန်းလေ့ရှိတဲ့တရုတ်ပြည်မကြီးကအစိုးရနဲ့ယောဂါပိုးကူးစက်တည်ဆုံမှုတွေအကြားဟောင်ကောင်ဟာခက်ခဲတဲ့ကာလကိုဖြတ်တန်းခဲ့ရပါတယ်ခင်ဗျာ။လက်ရှိသမရယာရုကအနာယူရောမဲ့ဖိလစ်ပိုင်သမရရိုဒရီဂိုဒူတာတဲရဲ့ပါတီကသူ့နေရာမှာအစားထိုးတာဝန်ယူဖို့ဖာဒီနန်မာကော့စ်ဂျူနီယာကိုထောက်ခံကြောင်းဒီကနေ့ပြောကြားလိုက်ပါတယ်။လက်ရှိအနာယ LDP လစ်ဘန်ပါတီကအခုလိုထောက်ခံကြောင်းပြောကြားလိုက်တဲ့အတွက်အသက်64နှစ်အရွယ်အရင်ဖိလစ်ပိုင်အနာရှင်ဟောင်းဖာဒီနန်မာကော့စ်ရဲ့တားဖြစ်သူဖာဒီနန်မာကော့စ်ဂျူနီယာအတွက်အများကြီးအထောက်အကူပြုစေမှာဖြစ်ပါတယ်။မေလ9ရက်နေ့မှာကျင်းပဖို့ရှိတဲ့ဖိလစ်ပိုင်သမ္မတရွေးကောက်ပွဲအတွက်လက်ရှိမှာဖာဒီနန်မာကော့စ်ဂျူနီယာကတည်တည်တသာဥဆောင်နေပါတယ်။သမ္မတလောင်းဖာဒီနန်မာကော့စ်ဂျူနီယာဟာဒုသမ္မတလောင်းနဲ့အကြထိတ်ကပြေးနေတဲ့သမ္မတဒူတာတေးရဲ့သမီးဒုသမ္မတလောင်းနဲ့အတူမေလ9ရက်နေ့ရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်နေကြတာပါ။ဖိလစ်ပိုင်မှာသမ္မတနဲ့ဒုသမ္မတတွေကိုတီးခြားစီရွေးကောက်တင်မြှောက်ကြတာဖြစ်ပါတယ်။
မတ်လ22ရက်အင်္ဂါညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဟာဒီကနေ့မှာတော့ရန်ကုန်မြို့မှာကုလသမဂ္ဂနဲ့အာဆီယံတန်တမာတွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီနေ့တွေ့ဆုံဆွေးနွေးမှုတွေကနေအလားအလာကောင်းရလဒ်တွေဖြစ်လာဖို့မျှော်လင့်တယ်လို့အာဆီယံအထူးကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကြကြော်သိန်းပြောပြပေးပါရှင်
။မြန်မာနိုင်ငံကိုသုံးမကြာခီးအဖြစ်မတ်လ22ရက်နေ့ကတည်းကရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီး Park Sokhon ဟာဒီကနေ့မတ်လ22ရက်နေ့မှာတော့ရန်ကုန်မြို့မှာတန်တမန်တွေနိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂအာဆီယံတန်တမန်တွေနဲ့တွေ့ဆုံတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအာဆီယံအထူးကိုယ်စားလှယ်ရဲ့ဒီကနေ့အစည်းအဝေးကိုအခုလိုပြောပါတယ်
။ဒီနေ့ကတော့ကျွန်တော်တို့ရန်ကုန်ဆင်းသွားတော့ရန်ကုန်ဆင်းသွားပြီးကြာကုလသမဂ္ဂအဖွဲ့အစည်းတွေအာဆီယံတန်တမန်တွေပေါ့နော်ဒီနေ့တွေ့ဆုံနေတဲ့တန်တမန်တွေကဒါတွေ့ဆုံတဲ့လုပ်ငန်းလုပ်မယ်ဆိုတာသိရပါတယ်
။အာဆီယံအထူးကိုယ်စားလှယ်ဟာဒီကနေ့ရန်ကုန်မြို့မှာနိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအကျပ်အတည်းဖြည့်ရှင်ရမယ့်နည်းလမ်းတွေကိုဆွေးနွေးကြတာကနေရလဒ်ကောင်းတွေဖြစ်လာမယ်လို့မျှော်လင့်ထားကြောင်းအထူးကိုယ်စားလှယ်ဆိုခွန်းနဲ့တနင်္လာတွေ့ဆုံခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးက VOA ကိုပြောပါတယ်
။ဟိုကျွန်တော်ပြောတဲ့အချက်တွေကအာဆီယံရဲ့ 5 point consensus နဲ့လည်းဒါတော်တော်ကိုတူညီတယ်ပေါ့လေ။အဲဒီတော့သူ့အနေနဲ့လည်းဟိုတကယ့်ကိုချက်ချက်တန်တန်နဲ့ဒါတူရင်မကောက်ပါဘူး။ဒါအာဆီယံအထူးကိုယ်စားလှယ်နဲ့ပါဝင်လာတဲ့အဖွဲ့ဝင်တွေကလည်းတကယ့်ကိုစိတ်ဝင်စားနဲ့နားထောင်ကြတာဟိုပြန်လည်ဆွေးနွေးတာမေးမြန်းတာတွေလုပ်တဲ့အတွက်ကြောင့်ဒီနေ့တွေ့ဆုံပွဲဟာပထမဆုံးအချိန်ဆိုပေမဲ့လို့နောက်နောက်တွေ့ဆုံဆွေးနွေးမှုတွေမှာဒီထက်ပိုပြီးအသေးစိတ်ကဆွေးနွေးမှုတွေဖြစ်လာနိုင်မယ်လို့ကျွန်တော်ပြောလင့်ပါတယ
်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေအဖြေရှာရေးအတွက်အားလုံးလက်ခံနိုင်တဲ့အခြေအနေပေါ်ပေါက်ရေးမြန်မာနိုင်ငံကိုအထူးကိုယ်စားလှယ်သွားရောက်တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံသားဌာနကပြောထားပါတယ်သူ့ရဲ့ခီးစဉ်တွင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်NLD ပါတီလွှတ်တော်ကိုယ်စားလှယ်ဟောင်းတယောက်ဖြစ်တဲ့ဒေါ်စုစုလွင်နဲ့လည်းတွေ့ဆုံမှုစီစဉ်ထားပေမဲ့အစီအစဉ်ပြတ်သွားတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။ဒီကတော့ကျွန်တော်တို့ကဒီ NLD ပါတီကဒေါ်စုစုလွင်နဲ့ တွေ့ဆုံဖို့လောက်ထားတယ်ဘာသာတဲ့ဘောတူဒီအပြီးမှာကျမ်းမာရေးအခြေအနေကြောင့်မတွေ့ကြည့်ဘူးပေါ့ဗျာ
ဒေါ်စုစုလင်ကိုအာဆီယံကိုယ်စားလှယ်ဘက်ကနေတမရဟောင်းစနီးအနေနဲ့ဖိတ်ကြားတယ်လို့သိရပါတယ်အာဆီယံထုကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးရဲ့ခီးစဉ်တွင်မြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်လည်းလိုအပ်နေသူအားလုံးမခွဲခြားပဲလူသားချင်းစာနာတဲ့အထောက်အပံ့နေပေးနိုင်ရေးဒီကိစ္စနှစ်ခုကိုအဓိကအာရုံစိုက်ဆွေးနွေးမှာဖြစ်တဲ့အကြောင်းကမ္ဘောဒီးယားသတင်းတွေမှာထုတ်ပြန်ထားကြပါတယ်တင်းလာနေတုန်းကတော့နေပြည်တော်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အမျိုးသားစီလုံးရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်လို့နဲ့တွေ့ဆုံပါတယ်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်ချက်ပုံချက်ပေါ့နံပါတ်1အချက်ကတော့ကျမ်းပတ်မှုတွေနဲ့ပတ်သက်ပြောကြရတန်ကြီးပေါ့နော်ရော်နေရတန်ကြီးဟာဒီသူနည်းဖြစ်တယ်နောက်ရကြကျွန်တော်တို့ဒီလူသားချင်းဒါဖာနာထောက်ရမှုဆိုင်ရာအကူအညီပေးရေးကိစ္စအဲ့ဒါဆွေးနွေးဖြစ်တယ်အဲ့ဒါဆွေးနွေးတဲ့အခါမှာတော့ကျွန်တော်တို့ဒီ ASEAN အနေနဲ့ကကိုဗစ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုပေါ့နော်ကိုဗစ်ကာကွယ်ရေးနဲ့ပတ်သက်ပြီးအကူအညီပူးတာမှပြုအားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီကိုဗစ်ကာကွယ်ရေးဆိုတာကအစိုးရအကူအညီမှာပဲဒီလိုမျိုးတို့ထားလိုက်ကူညီတာဖြစ်တယ်အဲ့ကြောင့်မလို့ဒီလုပ်ငန်းတွေလည်းပြန်ဖားဖို့ဒါဆွေးနွေးကြပါတယ်။ဘာနဲ့ပတ်သက်ပြီးလည်းပြန်ဖားနိုင်အောင်သူတို့ဆောင်ရွက်နေရဆိုတာပြောပါတယ်။အဲနောက်တစ်ခုကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံငင်းငိုင်းနဲ့ပတ်သက်ပြီးပေါ့နော်။ငင်းငိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့ဒါဆွေးနွေးပြပါတယ်။အဲလိုဆွေးနွေးတဲ့အခါမှာလည်းနေညက်တွေပိုင်းမှာတော့ကျွန်တော်တို့ဒီပြည်ကြီးရပြည်ဦးကြီးရဲ့အမှုသားကျန်တဲ့တင်ရကြီးနဲ့ညမှုပေါ်ဆောင်နေနိုင်အဖွဲ့နဲ့လည်းဆက်လက်ပြီးကျွန်တော်တို့အသေးစိတ်ပေါ့နော်ဆွေးနွေးကြပါတယ်။
မြန်မာနိုင်ငံဆိုင်ရာအာဆီယံထုကိုယ်စားလှယ်ရဲ့အခုပထမဆုံးမြန်မာနိုင်ငံခီးစဉ်ကနေနောင်ခီးစဉ်တွေလာနိုင်ဖို့အတွက်မူအားဖြင့်သဘောတူခဲ့တယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာဆီယနာသိမီနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးလုံခြုံရေးပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်မြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေသဘောတူထားတဲ့ဘုံသဘောတူညီချက်တွေကိုစစ်ကောင်စီကထင်သာမြင်သာအကောင့်ထင်မဖော်သေးတဲ့အတွက်တချို့အာဆီယံနိုင်ငံတွေကဝေဖန်နေကြချိန်မှာအာဆီယံထုကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်တာဖြစ်ပါရယ်အနေခံကြရင်သူ့ရဲ့ခီးစဉ်အဆုံးသတ်ပြီးမြန်မာနိုင်ငံကနေပြန်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကိုရရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်နောက်ဆုံးရသတင်းကိုကြော်ကြော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုလို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြေညာတဲ့အပေါ်မှာစစ်ကောင်စီရဲ့တုံ့ပြန်ချက်သတင်းကိုဆက်ပြီးတင်ပြပေးကြပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပေါ်မှာမြန်မာစစ်တပ်ရဲ့လုပ်ရက်ဟာလူမျိုးတုံးတက်ဖြတ်မှုဖြစ်တယ်လို့အမေရိကန်အစိုးရကမတ်လ22ရက်နေ့ကတရားဝင်သတ်မှတ်ကြေညာလိုက်တဲ့အပေါ်စစ်ကောင်စီကပယ်ချပါတယ်။အစိုးရအနေနဲ့ရောတက်မတော်အနေနဲ့ပါလှုပ်ဆောင်ခဲ့တာမရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ဒါပေမဲ့ပြစ်မှုကျူးလွန်ခဲ့တဲ့စစ်သားတချို့တော့ရှိခဲ့တယ်လို့သူကပြောပါတယ်။ရိုဟင်ဂျာတွေကတော့အမေရိကန်အစိုးရရဲ့ကြေညာချက်ကိုကြိုဆိုပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်နှစ်ပေါင်းများစွာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြေညာခဲ့ပါတယ်။အမေရိကန်အစိုးရမှတ်တမ်းတင်ထားတဲ့အထောက်အထားတွေအရမြန်မာစစ်တပ်ကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုရှင်းလင်းတပ်ဖြတ်တဲ့လုပ်ရက်တွေကိုစစ်တပ်ကရည်ရွယ်ချက်ရှိရှိစနစ်တကျဆောင်ရွက်ခဲ့တယ်လို့သူကဥပမာတချို့ပေးပြီးပြောကြားခဲ့ပါတယ
် Intent is evident in public comments by Min Aung Hlaing the commander in chief of the Burmese military who was overseeing the operation
စစ်စင်ရေးတွေကိုကုတ်ကဲခဲ့တဲ့တပ်မတော်ကောက်ွေးဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင် Grand ဒုတိယရှင်ကြားပြောကြားချက်အရရွေချက်ရှိရှိနဲ့ဆောင်ရွက်ခဲ့တဲ့ဆိုတဲ့သက်သေပြနေပါတယ်2019ခုနှစ်စက်တင်ဘာလ1ရက်နေ့မှာမြန်မာစစ်တပ်ကရွာတွေကိုဝင်ရောက်တိုက်ခိုက်ပြီးတော့အမျိုးသားအမျိုးသမီးကလေးငယ်တွေကိုတပ်ဖြတ်နှိပ်စက်မရင်းကျင့်နေခြင်းမှာသူကဘင်္ဂါလီပြဿနာဟာရေရှည်ပြဿနာဖြစ်တယ်မပြီးစီးနိုင်တဲ့ပြဿနာဖြစ်လာတယ်ဒီပြဿနာကိုအစိုးရနဲ့တပ်မတော်ကသေချာကင်တွေဖြေရှင်းနေရတယ်လို့ပြောခဲ့ပါတယ်ဒီမိုကရေစီနိလန့်ကျရွေးကောက်ထားတဲ့အစိုးရကို2021ခုနှစ်မှာဖယ်ရှားတဲ့ဆရာနာသိမ်းမှုကိုသူပဲဥဆောင်ခဲ့တာဖြစ်ပြီးတော့လက်ရှိမှာလည်းဖိနိတဲ့စစ်အစိုးရရဲ့အကြီးအကဲဖြစ်နေပါတယ
်အခုလိုအမေရိကန်အစိုးရကတတ်မှတ်ကြေညာတဲ့အပေါ်စစ်ကောင်စီကပယ်ချလိုက်ပါတယ်စစ်သားတချို့ပြစ်မှုတွေကျူးလွန်ခဲ့ပေမဲ့စစ်တပ်တစ်ခုလုံးအနေနဲ့အခုလိုပြစ်မှုတွေကျူးလွန်ခဲ့တာမရှိဘူးလို့အခုလိုတုံ့ပြန်ပါတယ
်။ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ပေါ့နော်။သိသိဆိုရလက်ထက်ကအစိုးရအထက်ကလည်းရှင်းလင်းပြီးဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးရေးကော်မရှင်တွေထွက်ပြီးလည်းလှုပ်ဆောင်နေတယ်လို့ရှိတယ်။ဒါနဲ့ပတ်သက်လို့ကပြည်ကြတော့ပြောပြမှရှိပါဘူး။ဒါတော့သူတို့ဆွဆွဲနေကြဖြစ်တဲ့အတိုင်းသူတို့ရဲ့အာဂျန်အားတိုင်းဆွဆွဲနေရမှဖြစ်တယ်။ကျွန်တော်တို့အနေနဲ့ကဒီမှာလည်းတတ်တည်ကြကြပြီးဖြစ်တယ်။ကျွန်တော်တို့အနေနဲ့ဒါပြစ်မှုကျူးလွန်ခဲ့တဲ့ပေါ့နော်ပြစ်မှုကျူးလွန်ခဲ့တဲ့ဖြစ်တည်တွေရှိတယ်ပြည်သူ့ကျူးလွန်ကြတဲ့စစ်တီတွေဆိုတာအများစုပါပဲတမတော်တရားလုံးအနေနဲ့ရောအစိုးရအနေနဲ့ရော လောက်ဆောင်ကြတာတော့မရှိအဲ့ဒါနဲ့တကယ်ကျွန်တော်တို့ထိုက်တဲ့အရေးကြီးမှုတွေဒါပြစ်မှုနဲ့ဆိုင်တဲ့ဒါပြစ်ဒဏ်နဲ့ဆိုင်တဲ့ဘောနော်အရေးကြီးမှုတွေလည်းဒါဆောင်ရွက်ခဲ့ပြီးဖြစ်ပါတယ
်မြန်မာစစ်တပ်ကရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်မခံပါဘူး2019ခုနှစ်စက်တင်ဘာလတုန်းကရခိုင်ပြည်နယ်မြောက်ပိုင်းအင်းနင်ကျေးရွာမှာမွတ်စလင်၁၀ဦးကိုတပ်ဖြတ်ခဲ့မှုနဲ့ပတ်သက်ပြီးစစ်သား9ဦးကိုတပ်မတော်ကအလုကျန်းနဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့တယ်လို့2018ခုနှစ်ဧပြီလမှာစစ်တပ်ကထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လည်းထောင်ဒဏ်တွေကိုတစ်နှစ်အထိရှော့ချပေးခဲ့ပြီးတဲ့နောက်2018နိုဝင်ဘာလမှာပဲကာကွယ်ရေးဦးစီးချုပ်အမိန့်နဲ့လူငယ်ချမ်းသာခွင့်ပေးခဲ့ပါတယ်ရခိုင်ပြည်နယ်ထဲကရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်အစိုးရကသတ်မှတ်လိုက်တာကိုရခိုင်ပြည်နယ်ကရိုဟင်ဂျာတွေကတော့ချိုးဆိုလိုက်ပါတယ်တရားဖြတ်တမှုရတဲ့အထိဆောင်ရွက်ပေးစေခြင်းတယ်လို့လဲရိုဟင်ဂျာလွတ်မြောက်ရေးညွန်ပေါင်းအဖွဲ့ပူးတွဲတည်ထောင်သူတဦးဖြစ်တဲ့ဦးနေဆန်းလွင်ကပြောပါတယ
်ဒီလိုရသွေးမှုတွေကနိုင်ငံတကာတီးလာခဲ့တာ2016 2019ဆိုပြီးပဲတကယ်တမ်းကျွန်တော်တို့ကခံစားနေရတာ1958ကတည်းကဒါတစ်ပေါင်း40ကျော်ပေါ့နော်အခုလို့အမေရိကန်အစိုးရကနေပြီးတော့တမတ်ကြီးညာလိုက်တာကဒါကျွန်တော်တို့အားလုံးကြိုဆိုတယ်ဒါနဲ့ပတ်သက်ပြီးတော့ကြီးညာနေတော့ကြီးညာရုံလေးမဟုတ်ဘူးနောက်ပိုင်းမှာတရားမျှတမှုရရှိလာရေးအတွက်ဒီအမေရိကန်အစိုးရကနေပြီးတော့တည်တံ့ဘာတွေလုပ်ပေးမလဲဒါတွေကိုလည်းကျွန်တော်တို့ဆက်လက်တောင်းဆိုပါမယ်ဆက်လက်ပြီးတော့ဒီအမေရိကန်အစိုးရကိုတိုက်တွန်းပါမယ
်ဒီလိုသတ်မှတ်ကြေညာတာကိုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းထောက်ခံကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်အတွင်းကလူမျိုးရေးဘာသာရေးအခြေခံတဲ့ပြည်ပခန့်တွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကနယ်မြေရှင်းလင်းမှုတွေအတွင်းစိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကမှတ်တမ်းပြုစုအစီရင်ခံစာတွေထုတ်ပြန်ထားပါတယ်။အဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာ9သိန်းထက်မနည်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပါတယ်ခင်ဗျာ
။လူမျိုးတုံးတပ်ဖြတ်မှုလို့အမေရိကန်ရဲ့တရားဝင်ထုတ်ပြန်ချက်စစ်ကောင်စီပယ်ချတဲ့သတင်းကိုငင်းရန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရင်းမပင်ဘက်မှာအရက်သားတွေအဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းရင်းမပင်မြို့ပေါ်ကဖုန်ကြီးကျောင်းနေထဲမှာစစ်ဘေးရှောင်နေကြတဲ့ရွာထောင်ကျေးရွာလေးကျေးရွာတို့ကအရက်သားပြည်သူအယောက်30ကိုတနင်္လာနေ့ညနေကစစ်သားတွေဖမ်းဆီးသွားတယ်လို့ဖမ်းဆီးခံရတဲ့မိသားစုဝင်တွေကပြောပါတယ်။ရင်းမပင်မြို့မှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာအနီးဝန်းကျင်မှာရှိတဲ့ကျေးရွာတွေဘက်ကိုလည်းလက်နက်ကြီးတွေနဲ့မကြမကြာလှမ်းပြီးတော့ပစ်နေတာကြောင့်ရွာထောင်လေးရွာမြေကျက်စုရွာမြေကြီးမျိုးကြီးမျိုးပေါ်စားတဲ့ကျေးရွာတွေကဒေသခံပြည်သူတွေဟာအိုးအိမ်ကိုပြစ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်ကောင်စီတပ်တွေကလှည့်လည်ပြီးတော့နေမြေရှင်းလင်းနေတာကြောင့်လည်းဒေသခံပြည်သူတွေဟာဘေးလွတ်ရာကိုပုန်းခိုနေရပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင
်စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားပြစ်ခတ်တိုက်ခိုက်မှုရှိခဲ့တဲ့စကိုင်းတိုင်းရင်းမပင်မြို့နယ်ထက်မှာစစ်ကောင်စီကအခုရက်ပိုင်းတရွာဝင်တရွာထက်သွာလာစီရေလှုပ်ရှားမှုတွေလုပ်နေပါတယ်မတ်လ23ရက်တနင်္လာနေ့ကစစ်ကောင်စီတပ်တွေကရွာတောင်ကျေးရွာလေးကျေးရွာတွေဖဲဝင်လာမယ်ဆိုတဲ့သတင်းကြောင့်အဲ့ဒီနေရွာနဲ့အနီးနားကျေးရွာကဒေသခံတွေကြောက်လန့်ပြီးတော့စစ်ဘေးလွတ်အောင်ရင်းမပင်မြို့ပေါ်ကဖုံကြီးကျောင်းတွေဘေးလွတ်ရာကျေးရွာတွေစီထွက်ပြေးခဲ့ကြပါတယ်။ရင်းမပင်မြို့ကဖုံကြီးကျောင်းတွေမှာခလုံးနေကြတဲ့အထက်ကအမျိုးသား30လောက်ကိုမတ်လ23ရက်တနင်္လာနေ့ညနေကဖမ်းဆီးခေါ်ဆောင်သွားတယ်လို့အဖမ်းခံရတဲ့မိသားစုဝင်တဦးက VOA ကိုပြောပါတယ်
ကျမတို့ကစီးချောင်းနဲ့ကြတာပေါ့စီးချောင်းနာဟိုမှာဒီမှာမျိုးဝဘက်ကခုံချောင်းမှာဗလောင်လေးကဒီဒီကသွားချောင်းထားတာသွားချောင်းထားတဲ့ကြားထဲမှာသူကကြားလေးကိုခေပိုင်းပေါ့လူလက်ပိုင်းနဲ့လူလက်ပိုင်းကိုအကုန်ကြားလေးဆံနေအောင်အကုန်ခေါ်တော့အဲအတိကျတော့မသိအောင်ရှင်လုံးထဲမျိုးတော့ရှိရဲ့ရှင်မှာကျမအကုန်ဖမ်းနေတယ်မှာပါတော့ပါရှင်စစ်ကောင်ကဘာကြောင့်ဖမ်းလာလဲတော့အတိကျတော့မသိဘူးရှင်ဖမ်းကြရတော့လည်းအမှန်တကယ်ကဒါကစီးချောင်းရဲ့အရာတွေတော့စီးချောင်းနေကြတာကိုဒီဘာကြောင့်ဖမ်းလာလဲတော့ကျမတို့အတိအကျမသိဘူးရှင်
အဲ့ဒီကျေးရွာတွေနာမှာလှောက်ရှားနေကြတဲ့စစ်ကောင်စီတပ်တွေအပေါ်ပြည်သူ့ကာကွယ်ရေးတပ်တွေကတိုက်ခိုက်မှုတွေအခုမတ်လထဲမှာရှိခဲ့ပါတယ်။ရွာတောင်ကျေးရွာလေးကျေးရွာဖက်ကိုမတ်လ10ရက်နေ့ကလည်းစစ်ကောင်စီတပ်တွေပစ်ခတ်ပြီးတော့ရွာထဲဝင်လာတာကြောင့်ဒေသခံတွေဘေးလွရာကိုထွက်ပြေးနေရပါတယ်။အဲ့ဒီနောက်ပိုင်းအခြေအနေငြိမ်သွားလို့ရွာခံတွေနေရပြန်ခဲ့ကြပြီးမတ်လ21ရက်နေ့မှာနောက်တစ်ကြိမ်ထပ်ပြီးတော့ထွက်ပြေးခဲ့ကြတာပါ။အ
ဲ့ကလည်းဒီရပြောကြတော့ကျမတို့3ရက်လောက်တခြားကြော်ရည်တက်ပတ်ဆောင်ရပါတယ်။ဆောင်ပြီးတော့ကျမတို့အချင်းချင်းနေပိုင်းတွေကအရင်ပြန်ပြီးတော့ရတယ်ဝင်ရပါတယ်။ဝင်ပြီးဆိုမှအချင်းချင်းရောက်တဲ့ဆိုမှဒီကြီးကိုပြန်ခေါ်ပါတယ်။ခေါ်ပြီးတော့မကြသေးပါဘူး။ကျမတို့မလေးကဖက်ပြီးတစ်ခါပြန်ပြေးရပါတယ
်။သူတို့ရွာနဲ့တိတ်မွေးလာတဲ့နှုံကြီးရွာခံသူဦးကလည်းစစ်ကောင်စီတပ်တွေပြစ်ခတ်ဝင်လာတာကြောင့်နှုံကြီးကျေးရွာမြို့ကြီးကျေးရွာစားတဲ့ပတ်ဝန်းကျင်ရွာတွေကလည်းစိုးရင်ပြီးတော့ထွက်ပြေးနေကြတာဖြစ်တယ်လို့ပြောပါတယ်။
ကျွန်တော်တို့အနောက်ဘက်မြောက်ဘက်နှုံးကြီးရွာစီရဲ့ရွာတော်လေးရွာစီကိုလက်နေကြည့်ရင်ဆက်နေတာပြင်းနေဟုတ်ရင်ပြင်းနေတာဒီလက်ပြင်းနေ 最近的在心里觉得这样呀嘞漂亮的呀没有你弄你几个我们说完的比如在那工作比工作比再不然弄我们希望我们都说出到我们村人就要对我那么要我真的几天呢设置那边的啊工作像咱比啊工作比如的你那么弄我们的呢我们就看我看到他是吧比如的我们那么放入的老板讲你的你看多么细啊讲到的工作比呀了
စစ်ကောင်စီတပ်တွေဟာရင်းမပင်မြို့နယ်အရှိတောင်ဖက်မင်းစုကျေးရွာနာမှာလဲမတ်လ20ရက်နေ့ကညအိတ်တက်ဆွဲခဲ့ပါတယ်စစ်တပ်တွေစစ်တဲကြခဲ့တဲ့ရွာတွေမှာရွာသားတွေကိုဖမ်းဆီးတာနေအိမ်တွေဖျက်ဆီးခံရတာမီးလောင်နာတွေအရင်ကဖြစ်ခဲ့တာကြောင့်ဒေသခံရွာသူရွာသားတွေစိုးရိမ်ပြီးတော့ထွက်ပြေးနေကြတာပါအဲ့ဒီလိုဘေးလွတ်အောင်ထွက်ပြေးနေကြတဲ့အတွက်အသက်အရွယ်ကြီးရင်သူတွေကလေးသင်ငယ်လူမမာတွေနဲ့မတန်ဆွမ်းနေဒုက္ခရောက်ကြရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပြကြပါတယ်နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံကိုဝင်လာပြီးဖြစ်တဲ့မုံတိုင်းငယ်ရဲ့နောက်ဆုံးအခြေအနေကိုဆက်ပြီးတင်ပြပေးကြပါမယ်မြန်မာနိုင်ငံအနောက်ဘက်ကနေပြီးတော့ဝင်ရောက်လာတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဒီကနေ့နေ့လယ်ပိုင်းမှာတော့အေရဝတီမြဝကျွန်းပေါ်ဒေသဘက်ကိုဖြတ်တန်းတိုက်ခိုက်ပါတယ်။မုန်တိုင်းဖြတ်ကျော်ဝင်ရောက်တဲ့အချိန်မှာတော့အေရဝတီတိုင်းကမြို့တချို့မှာလေပြင်းတွေတိုက်ခတ်ပြီးတော့အပြက်စီအနည်းငယ်ရှိခဲ့ပါတယ်။ရခိုင်ဘက်ကိုဥတီနေတဲ့ဒီမုန်တိုင်းဟာရခိုင်ပြည်နယ်တောင်ပိုင်းကိုမနှက်ဖြန်မှရောက်ရှိပြီးတော့အားပြော့ပြက်ပြဲသွားနိုင်တယ်လို့မိုးစလာတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုသားညုံပြောပြပေးပါရှင်။
အရှိချိန်မှာတော့ရခိုင်ပြည်နယ်တောင်ပိုင်းဘက်ကိုဥတီသွားနေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာဒီကနေ့မတ်လ22ရက်နေ့နေ့လယ်ပိုင်းမှာတော့ ERI တိုင်းမြို့ဝကျွန်းပေါ်ဒေသကိုဖြတ်တန်းတိုက်ခိုက်ပါတယ်။နေ့လယ်12နာရီခွဲလောက်မှာဟိုင်ဂျီကျွန်းသားကနေဖြတ်လာတဲ့မုန်တိုင်းဟာပသိမ်ကယုံတန်းဘက်ကိုတိုက်ခိုက်ဖြတ်ကျော်ပြီးတော့ရခိုင်ဘက်ကိုအခုရွှေ့လျားနေပါတယ်။မုန်တိုင်းဖြတ်သွားစဉ်မှာတော့ ERI တိုင်းလက်ဗတ္တာမြို့မှာလေပြင်းတိုက်ခိုက်တာတွေရှိခဲ့တယ်လို့စိုက်ထုတ်ထားတဲ့ကြော်ညာဆိုင်မှုတွေလည်းအနေနဲ့ပျက်စီးခဲ့ပါတယ်။မုန်တိုင်းလာမဲ့သတိပေးချက်ကြောင့်ဒေသခံ1000လောက်ဟာမျိုးပေါ်မှာရှိတဲ့ဖုန်တော်ကြီးကျောင်းတွေမှာတွားရောက်ခိုးလုံတာတွေရှိတယ်လို့ဒေသခံတူကပြောပါတယ
်ဟိုနေကင်းပိုင်းမနက်ပိုင်းကတော့ဟိုပါပေါ့တောင်လေးကကျတိုက်နေတော့နည်းနည်းလိုင်းနည်းနည်းထတာပါရေကြီးကလည်းအခုပြန်ရေလျှော့လာတော့ဟုတ်ကဲ့နေ့လေတုန်းကတော့နည်းနည်းနေ့လေကတော့တနင်္လာနေ့20လောက်အစိတ်လောက်ပဲတိုက်တာဆိုင်ပုတ်အဟောင်းနေပါဟုတ်ပါတန်းသားလေကြော်ညာဆိုင်ပုတ်အဟောင်းနေအဲ့ဒါကြီးကတော့နည်းနည်းဟိုသူကဟိုပလိမ့်များတော့ပလိမ့်များကြီးဆိုတော့အဲ့ဒါကြီးကတော့ဟွာကျတာပါဒီဒီကြောင်တွေကမြို့ပေါ်မှာပုံကြီးကြောင်တွေမှာတော်တော်များတယ်တနေရာလူ100 100ကျော်တော်များတယ်ဟိုတက်ချင်မျိုးမေးကြည့်တာတော့တစ်ထောင်ကျော်လောက်တော့ဖြစ်သွားပြီ
မုံတိုင်းကြီးလျားနေချင်း ERI တိုင်းဒေသကြီးမှာလေတိုက်နှုတ်အမြင့်ဆုံးတနအီကိုမိုင်40အထိတိုက်ခိုက်နိုင်တယ်လို့ရေုံတိုင်းမှာတော့မိုင်30အထိတိုက်ခိုက်နိုင်တယ်လို့မူစလာဘက်ကနေပြီးတော့ခမန်းချက်ထုတ်ပြန်ထားပါတယ်အခုလက်ရှိမှာတော့ရခိုင်ပြည်နယ်တောင်ပိုင်းကိုဥတီနေတဲ့အားကောင်းတဲ့မုံတိုင်းငယ်ဟာမနေ့ပြန်ဗိုလ်တုံးနေကြရင်တော့ရခိုင်ပြည်နယ်တောင်ပိုင်းဘက်ကိုဝင်ရောက်ပြီးတော့အပြော့ပြက်ပြဲသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မုန်တိုင်းအရှိန်ကြောင့်မလို့မိုးရွာသွန်းမှုရှိပေမဲ့လည်းအထူးစိုးရိမ်စရာမရှိဘူးလို့မိုးစလာတာဝန်ရှိသူတူက VOA ကိုပြောပါတယ
်။ဆက်ပြီးတော့ရခိုင်ကမ်းရိုးတောင်ပိုင်းကိုရောက်သွားမယ်။အခုရောက်ပြီလို့အားရောက်သွားရင်သွားရင်လည်းအပြော့ပြက်ပြဲသွားမှာပေါ့။သူအရင်ဆိုရမယ့်အနေအထားမရှိပါဘူး။အဲ့ဒါဒီအားရောက်ရင်လည်းပဲလား။အပြေးပြေးနဲ့ဒီမိုးရွာတော့နောက်နေနေတဲ့တိုက်နေပေါ့ဒီပြင်းတိုက်တာတွေမိုးတွေဝါတာတွေနဲ့ဒီပြင်းတွေနဲ့အားပြော့သွားပါပေါ့ဆိုတော့ပြောရရင်တော့လက်ရှိနေတာတော့အများကြီးဆွင့်ရမယ့်နေတာမရှိဘူး။အများကြီးဆဲတွေရောက်ကောတော့ပြီးတော့ဆဲတွေရောက်ဒီလေးတိုက်နေနေတာတွေမိုးပြီးတော့ရောက်မယ့်နေတာတွေကတော့ဒီတိမ်တိုက်ကြီးမပြောက်ပွဲမချင်းတော့ရှိနေမှာပေါ့လေလုံးဝကရိယာမိုးလုံးဝမရတော့ဘူး။ဒီရဲ့အချိန်ကြီးဆိုရင်တော့24 25မှာပဲဖြစ်နိုင်တယ်ကျွန်တော်တော့ပုံတိုင်းတိအကျွင်းကြံတိမ်တိုက်ကြီးကြောင့်ရွာတာလည်းရှိ
ဘုံတုံးနေ့ညနေ4နာရီမှာမူစလာဌာနရဲ့သတိပေးထုတ်ပြန်ချက်အရဒီနေ့ကနေမနက်ဖြန်မတ်လ23ရက်နေ့အထိနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းရန်ကုန်တိုင်းအေရီတိုင်းတရင်းလာကြီးတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေဘက်မှာနေရာဆစ်ဆစ်ကနေနေရာအနှံ့ပြားမိုးချစ်ချုံရွာပြီးတော့တချို့ဒေသတွေမှာဒေသအလိုက်နေရာကွက်ပြီးတော့မူးကြီးနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။မုံတိုင်းနောက်ဆုံးအခြေအနေကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင် ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ထရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ကနေ2022ခုနှစ်မတ်လ22ရက်အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်မြစည်းမသတင်းဌာနအယ်ဒီတာတူဖြစ်တဲ့ကိုတန်းထိုက်အောင်ကိုပုံမှန်905ကကြီးနဲ့ဒီကနေ့ထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်မနေ့တော့ကလည်းကမာရွတ်မီဒီယာတီထောင်သူတူဖြစ်တဲ့ကိုဟန်သာငိမ့်ကိုလည်းအခုလိုပဲထောင်နဲ့နှစ်နှစ်ချမှတ်ပါတယ်မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေသတင်းရယူနေတဲ့အချိန်မှာဖမ်းဆီးခံရပြီးတဲ့နောက်အခုလိုမျိုးပုံမှန်တွေတက်ပြီးတော့အေးအေးယူထောင်ချခံရတာ10ဦးထက်မနည်းရှိနေပါပြီအယောက်90နီးပါးဟာလည်းဖမ်းဆီးထိန်းသိမ်းခံထားရဆဲအမှုရင်ဆိုင်နေရဆဲအခြေအနေဖြစ်ပါတယ်ဒီအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းမတ်စုမြတ်မွန်ပြောပြပေးပါရှင်
နေပြည်တော်မှာဖမ်းဆီးခံထားရတဲ့မြစည်းမသတင်းဌာနအက်ဒီတာတဦးဖြစ်တဲ့ကိုတန်းထိုက်အောင်ကိုတက်မတော်ပြုတ်ခွဲအောင်လှုပ်ဆောင်လှုပ်ဆော်မှုပုံမှန်905ဒက်ရှ်ကကြီးနဲ့ဒီနေ့မတ်လ22ရက်နေ့မှာနေပြည်တော်ထောင်တွင်းတရားရုံးကထောင်ဒဏ်2နှစ်ချမှတ်ခဲ့ပါတယ်။ကိုတန်းထိုက်အောင်ကိုထောင်ချနဲ့ပတ်သက်လို့သူ့ရဲ့ဖခင်က VOA ကိုခုလိုပြောပါတယ
်။ထောင်2နှစ်ချလိုက်တယ်။2နှစ်ချတယ်။ချုပ်ခံထားရတဲ့တစ်နှစ်ပါပါတယ်ပေါ့။ကမန်းတော့6လ9လနေအောင်မပြောတော့ရွှေ့ရနေဆိုရင်ဟာပြောအောင်လေသူ့လို့သူ့လို့တယ်သူ့တောင်းရင်သူထမ်းဆောင်သွားတာပဲကျွန်တော်တို့ကခံစားရမှာပေါ့ဒီကနေဖေရိုအမေတို့ကျမ်းမာရေးဒီဥစ္စာကြီးထွက်လာတဲ့တည်းအမေတို့ဖေရိုကျမ်းမာမှန်နဲ့တွေ့ရရင်ဒါကျင်းတတ်ပြီဒါပဲပြောပါထိတ်ကတော့ပဲကောင်းမလဲပြန
်သူ့ကိုမတ်လ9ရက်နေ့ရုံးချိန်မှာဆွဲချက်တင်ခဲ့ပြီးတော့မတ်လ22ရက်ဒီနေ့မှာထောင်ထံအမိန့်ချခဲ့တာဖြစ်ပါတယ်2022ခုနှစ်မတ်လ19ရက်နေ့ကနေပြည်တော်ဒက္ခိဏသီရိတရားရုံးရှိမှ NLD သဘာပတိအဖွဲ့ဝင်ဦးဝင်းထိန်ရဲ့ရုံးချိန်အကြောင်းသတင်းရယူနေစဉ်သတင်းတောက်ကိုတန်းထိုက်အောင်ကိုအရဝက်ဝက်ထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုတရားစွဲထောင်ချခဲ့တာဖြစ်ပါတယ်။ဆေးရနာသိမ့်ပြီးတဲ့နောက်ဖမ်းဆီးခံရတဲ့နောက်ထပ်သတင်းသမားဖြစ်တဲ့ကမာရွတ်မီဒီယာကအက်ဒီတာကိုဟန်တာငိမ့်ကိုလည်းမတ်လ21ရက်တနင်္လာနေ့ကစစ်ကောင်စီရဲ့အထူးတရားရုံးကပုံမှန်905ကကြီးနဲ့အလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်ချခဲ့ပါတယ်။လက်ရှိမှာတော့ကိုဟန်သာငိမ့်ရဲ့ကြမ်းမာရေးအခြေအနေကောင်းမွန်တယ်လို့ဆိုပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတယ်လို့နှိစက်သူတူက VOA ကိုပြောပြပါတယ
်။သူရဲ့ကြမ်းမာရေးကဟိုရုပ်ပိုင်းဆိုင်ရာကြမ်းမာရေးကတော့ကိုနှစ်ရုံချိန်တိုင်းတွေ့နေရတဲ့အခါမှာတော့အဆင်ပြေတယ်ပေါ့နော်။စိတ်ပိုင်းဆိုင်ရာကြမ်းမာရေးအနေနဲ့ကတော့ကျမရဲ့အမြင်ကိုပြောပြတာပေါ့စိတ်ပိုင်းဆိုင်ရာကတော့သူသိအစင်မပြေဘူးလို့ကျမယူဆတယ်။အဲဒါဆိုတော့ကျမအကူကိုရုံချိန်တိုင်းကကျမတို့ကဟိုစိတ်ပိုင်းဆိုင်ရာအတွက်ကိုအမြဲတမ်းအားပေးရတယ်။နောက်တစ်ခုကကြတော့အမိန့်ချတဲ့အပေါ်မှာတော့ကျမတို့အယူခံတက်ဖို့အစီအစဉ်လည်းမရှိပါဘူး။ကျမတို့ကလည်းဒီပေါ်မှာအယူခံတက်ဖို့မပြောသလိုမိသားစုကလည်းကျမတို့ကိုအယူခံတက်ဖို့အတွက်ကိုမပြောဘူး။ဒီနေရာပေါ်မှာသူကမီဒီယာသမားတယောက်အနေနဲ့ပေါင်နေကနေသူလုတ်ခဲ့တာအဲ့ဒီပုံမှာသူဒီလိုဆွဲထားတဲ့ပုံမှာမီဒီယာဥပဒေနဲ့ညှိစွန်းခြင်းမရှိတဲ့အတွက်သူ့မှာအပြစ်မရှိဘူးလို့ပဲသူခံယူထားတယ်ဆိုတာပဲသူကပြောတယ်ရှင
်။ဆရာနာတင်ပြီးတဲ့နောက်2022ခုနှစ်မတ်လ9ရက်နေ့ကရန်ကုန်မြို့ကမာရွတ်မြို့နယ်မှာရှိတဲ့ကမာရွတ်မီဒီယာရုံးခန်းကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဝေရောက်ခဲ့ပြီးတော့ကမာရွတ်မီဒီယာအက်ဒီတာချုပ်ကိုနေတန်မောင်နဲ့အက်ဒီတာကိုဟန်သာငိမ့်တို့ကိုဖမ်းဆီးခဲ့ပါတယ်။အမေရိကန်နိုင်ငံသားဖြစ်တဲ့ကိုနေတန်မောင်ကိုတော့2022ခုနှစ်ဇွန်လထဲမှာပြန်လွှတ်ပေးခဲ့ပြီးတော့ကိုဟန်သာငိမ့်ကိုတော့ဆက်လက်ဖမ်းဆီးကပုံမှန်905ဒက်ရှ်ကကြီးနဲ့တရားစွဲပြီးတော့ထောင်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆေးရနာသိမ်းပြီးတဲ့နောက်ပိုင်းသတင်းတော်50ဝန်းကျင်လောက်ဖမ်းဆီးခံခဲ့ရပြီးတော့စစ်ကောင်စီရဲ့လွတ်ငင်းချမ်းသာကွင်းနဲ့ပြန်လည်လွတ်မြောက်လာသူတချို့လည်းရှိပါတယ်။ပုံမှန်တက်ထောင်ချခံရသူ10ဦးထက်မနည်းရှိနေပြီးအယောက်50နီးပါးဖမ်းဆီးထိန်းသိမ်းခံနေရစေအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်။မကြခင်အထိသတင်းသမားတွေကိုဖမ်းဆီးမှုတွေနဲ့ဆက်ပြီးတော့ရှိနေတော့ဖြစ်တယ်လို့ဖမ်းဆီးကံသတင်းတောက်တွေနဲ့ပတ်သက်ပြီးတော့စည်ရင်းကောက်ယူမှတ်တမ်းတင်နေတဲ့အဖွဲ့တွေကပြောပါရရှင
်။မဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။ရုရှားကနေယူကရိန်းကိုကျူးကျော်တိုက်ခိုက်လာတာသတင်းလေးပတ်ထဲဝင်ရောက်လာချိန်မှာပဲ။ယူကရိန်းကနေထွက်ပြေးလာပြီးတော့နိုင်ငံတွင်းမှာဘေးကင်းရာကိုရွှေ့ပြောင်းနေထိုင်ရသူက10သန်းလောက်ရှိလာပြီလို့ကုလသမဂ္ဂကပြောပါရယ်ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီး NATO မဟာမိတ်အဖွဲ့ဝင်တွေနဲ့တွေ့ဆုံမှုအမေရိကန်သမ္မတဂျိုးဘိုက်ဒန်လာမယ့်သတင်းပတ်အတွင်းမှာဥရောပကိုသွားဖို့ရှိပါရယ် VOA သတင်းတောက် RS Arabasati ပေးပို့ထားတဲ့သတင်းကိုအောင်အောင်ပြောပြပေးပါရှင်
ရုရှားချက်တိုက်လေယာဉ် SU-35 ဟာယူကရိန်းစစ်ဘက်ပြင်မှတ်တစ်ခုကိုအတန်ထက်မြန်တဲ့တာဝေးပြင်မဆိုင်တုံးနဲ့ပစ်ခတ်တိုက်ခိုက်နေတဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာတွေ့ရပါတယ်။ကလေးအများပြပွန်းခိုလုံနေကြတဲ့ကားစက်ရုံတစ်ခုကိုရုရှားတွေကပစ်ခတ်ဖျက်ဆီးခဲ့တယ်လို့ယူကရိန်းဘက်ကပြောကြားပြီးတပတ်ကြာမှရုရှားဘက်ကအခုလိုတိုက်လေယာဉ်နဲ့ပစ်ခတ်တဲ့ဗီဒီယိုထုတ်ပြန်ခဲ့တာပါ။ရုရှားဘက်ကတော့ယူကရိန်းရဲ့ပြောကြားချက်ဟာကလေးများဖြစ်တယ်ဆိုပြီးတော့ဆွဆွဲပါတယ်။ယူကရိန်းရဲ့အချက်အချာကြတဲ့မာရီယိုပူမျိုးကိုလည်းရုရှားတွေကအပြင်းထန်တိုက်ခိုက်နေတာကြောင့်ဒဏ်ရာရသူအများပြားရှိနေပါတယ်။အခုလိုတိုက်ခိုက်မှုဟာစစ်ရာဇဝမှုကျူးလွန်တာဖြစ်ပြီးဒီအတွက်တမိုင်းမှာတာဝန်ယူဖြေရှင်းရမှာဖြစ်တယ်လို့လည်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောပါရယ်။အထက်လွှတ်တော်အစိုးရအသုံးချက်ရတာပေးရတဲ့ကော်မတီဝင်ဒီမိုကရက်ခေါင်းဆောင်တဦးဖြစ်တဲ့အထက်လွှတ်တော်မတ်ဒစ်ဒါဗန်ကအမေရိကန်အနေနဲ့ယူကရိန်းကိုဆက်လက်ပံ့ပိုးပေးသွားမှာဖြစ်ကြောင်း ABC This Week အစီအစဉ်မှာအခုလိုပြောပါရယ်။
The United States American ပြည်ထောင်စုနဲ့ NATO မဟာမိတ်အဖွဲ့ရင်းအနေနဲ့ပူတင်ရဲ့လုပ်ရက်တွေကိုတားဆီးဖို့ယူကရိန်းရဲ့ချိုးဖောက်အားထုတ်မှုကိုပံ့ပိုးပေးသွားဖို့တန်တိတ်ထန်ချထားပါတယ်။သူဟာထင်ရှားဆိုင်ပြီးအပြစ်မဲ့တဲ့အရက်သားတွေကလေးတွေကိုအစင်ကျင်မဲ့စွာတတ်ဖြတ်နေတာပါ။တမိုင်းမှာသူ့ရဲ့နာမည်ဟာအမဲဆက်တွေနဲ့ကြံနေပါလိမ့်မယ်
။ဒုက္ခရည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်ဒီကရုရှားချူကျော်စစ်ကြောင့်ယူကရိန်းမှာအိုးအိမ်ဆွန့်ခွာရသူပေါင်း10သန်းလောက်ရှိနေပြီလို့ Twitter မှာရေးပါတယ်။ဒါဟာယူကရိန်း၄ဦးမှာတဦးနှုန်းနီးပါးအရေးအတွက်ဖြစ်ပြီးတော့အနောက်နိုင်ငံတွေကအကူအညီကိုစောင့်မျှော်နေချိန်မှာပဲနေ့စဉ်နေ့တိုင်းထွက်ပြေးရတဲ့နှုတ်ပိုများလာနိုင်တာပါ။အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင် John Barroso က ABC This Week စီစဉ်မှာ Biden ဆိုရအနေနဲ့ဒီထက်ပိုထိထိရောက်ရောက်လို့ဖို့လိုလားနေကြောင်းပြောပါတယ်
။ The president has had to be pushed and pulled to where
တပ္ပတာအနေနဲ့အခုတည်းပို့ပြီးတော့ထိရောက်ဆောင်ရွက်ရပါမယ်။Congress နေနဲ့ရုရှားဘော်ပိတ်ဆို့တန်ခတ်တာရှင်းန်တင်သွင်းခွင့်ပိတ်တာလက်နက်တွေထောက်ပံ့ပေးတာ73ဘီလီယံဒေါ်လာကူညီပေးဖို့လဲလွန်ခဲ့တဲ့တပတ်နှစ်ပတ်ကမဲပေးခဲ့ပါလေအခုအချိန်ထိတော့အစိုးရက1ဘီလီယံပဲကူညီပေးပါသေးတယ်
ကမ္ဘာတစ်လောမှာတော့ယူကရိန်းကိုထောက်ခံပြီးရုရှားကျူးကျော်မှုကိုဆန့်ကျင်ရှုတ်ချတဲ့ဆန္ဒပြပွဲတွေကျင်းပနေသလိုအာဏာပိုင်တွေရဲ့ဖိနှိပ်မှုကိုအန်တူရင်းမော်စကိုလမ်းမတွေပေါ်မှာလည်းရုရှားအစိုးရကိုလူလူကဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဒီထဲမှာရုရှားနိုင်ငံပိုင်း Channel 1 သတင်းဌာနရဲ့ Editor Marina Pozhenikova လည်းပါဝင်ပါတယ်။သူဟာ Dayak TV သတင်းလွှင့်နေချိန်မှာအစီအစဉ်တင်ဆက်သူရဲ့နောက်ကနေရပ်ပြီးစစ်ပွဲတွေအလိုမရှိဝါဒဖြန့်နာတွေကိုမယုံကြနဲ့သူတို့ကအားလုံးကိုလိန်နေတာဆိုတဲ့ရုရှားလိုရေးထားတဲ့ post တင်ဆောင်ပြီးဆန္ဒပြခဲ့ပါတယ်
။ I could show to the rest of the world that Russians
ရုရှားလူထုကစစ်ကိုဆန့်ကျင်ကြတယ်ဆိုတာကမ္ဘာကြီးကိုခုလိုပြသလိုက်တာဖြစ်တယ်လို့ဒါဟာအလိမ်ညာတွေပါဆိုတာကိုလည်းမသိသေးတဲ့ရုရှားတွေသိအောင်လုပ်တာပါ။ဒါကိုသိပြီးတော့တချို့သူတွေစစ်ဆန့်ကျင်တာတွေကိုပြသဖို့ပါ။စစ်မလုပ်ရက်ကနေတချို့တွေအခြေအနေမှန်ကိုနားလည်လာဖို့အထောက်အကူဖြစ်လိမ့်မယ်လို့ပြောလင်ပါတယ်။
ယူကရိန်းကိုစစ်ရေးအရကျူးကျော်တဲ့စစ်ပွဲပေါ်ဆန့်ကျင်သူတွေကိုအရေးယူအပြစ်ပေးဖို့မကြခင်ကမှရည်ရွယ်ထုတ်ပြန်ထားတဲ့ရုရှားဥပဒေအရဆိုရင်တော့သူဟာထောင်ဒဏ်15နှစ်အထိကြာခံနိုင်ရတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်ခင်ဗျာ
။ကိုအောင်တင်ပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါညစကဝိုင်းမတိုင်ခင်မှာတော့ကမ္ဘာတစ်လွှားခီးသောအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။အီတလီနိုင်ငံမှာရိုးရာသစ်သားရက်ကန်းစင်တွေကိုတုံးပြီးတော့200ချီတဲကနီးတွေနဲ့ဂရီဘာစတွေကိုရက်လုံနေတဲ့မိသားစုရက်ကန်းလုပ်ငန်း Venice မြို့မှာတခုတာကျန်မာတော့တယ်။1895ခုနှစ်ကဖွင့်ထားတဲ့ရက်ကန်းရုံစီကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတစ်လွှားခီးသောအစီအစဉ်ကနေတွားပြီးတော့ဘလောက်ထူးခြားလက်ရာမြောက်တဲ့ဂရီဘာအစဉ်ဒီဇိုင်းတွေရက်လုံနေတယ်လဲဆိုတာကိုတွားကြည့်ရအောင်ပါရှင်။
အီတလီနိုင်ငံက Venice ရေပေါ်မြို့မှာ1895ခုနှစ်ထဲကတည်ထောင်ထားတဲ့အထည်အလေးရက်ကန်းရုံတစ်ခုရှိပါတယ်။ရိုးရာသစ်သားရက်ကန်းစင်တွေကိုဒီနေ့ထိသုံးပြီးတော့လက်ရက်ဂရီဘာဇာတွေကိုရက်လုပ်ပေးနေတဲ့ Luigi Bevilacqua ဆိုတဲ့ရက်ကန်းလုပ်ငန်းက Venice မြို့ရဲ့သမိုင်းဝင်အထင်ကရရက်ကန်းလုပ်ငန်းတစ်ခုလို့လည်းပြောလို့ရပါတယ်။ Luigi Bevilacqua ရက်ကန်းရုံကထွက်တဲ့ဂရီဘာဇာတွေနဲ့အလှဆင်ထားတဲ့ပရိဘောဂအသုံးဆောင်ပစ္စည်းတွေကိုကမ္ဘာတဝန်းကတော်ဝင်နန်းတော်ရေးသမရအိမ်တော်ရေးကျော်ကြားသူရဲ့နေအိမ်တွေမှာတွေ့ရနိုင်ပါတယ်။အီတလီကသမိုင်းမှတ်တမ်းတွေအရဘယ်ဗီလာကွာမိသားစုအထယ်လေးလုပ်ငန်းတွေကိုစလုပ်ခဲ့တာ15ရာစုလယ်ပိုင်းတည်းကဖြစ်ပါတယ်။ Venice မှာ18ရာစုမတိုင်ခင်အထိအထယ်လေးလုပ်ငန်းတွေတိတ်ကိုအောင်မြင်ခဲ့ပေမဲ့19ရာစုဇာမိုင်းဖြစ်တဲ့1806ခုနှစ်မှာတော့နပိုလီယံရဲ့အမိန့်နဲ့အထယ်လေးလုပ်ငန်းတွေပိတ်ခဲ့ကြရပါတယ်။အကျိုးဆက်အဖြစ်တန်ဖိုးကြီးပိတ်ဆတွေထုတ်လုပ်တဲ့ဤပညာတွေတစားစားပျောက်ကွယ်သွားခဲ့ပါတယ်။ဒါပေမဲ့အီတလီရဲ့ရိုးရာရက်ကန်းလုပ်ငန်းတွေကိုပြန်ပြီးတော့အသက်သွင်းဖို့အတွက် လူဝီဂျီဘေဗီလကွာနဲ့သူ့ရဲ့ဆက်တူစီးပွားဖက်ဂျော်ဗာနီဘာတစ္စတာချန်ချိုလီယိုတို့က1895ခုနှစ်မှာဒီရက်ကန်းရုံကိုတည်ထောင်ခဲ့တာဖြစ်ပါတယ်။18ရာစုတုန်းကအသုံးပြုခဲ့ကြတဲ့ရက်ကန်းစဉ်အဟောင်းတွေကိုပြန်ရှာပြီးတော့သူတို့ရက်ကန်းလုပ်ငန်းမှတုံးခဲ့တာဒီကနေ့အထိဖြစ်ပါတယ
်။ Era una delle più importanti attività economiche e la gente
ဂရီဘာလက်ရက်ကန်းလုပ်ငန်းကဗီနစ်ရဲ့အဓိကအရေးကြီးဆုံးစီးပွားရေးလုပ်ငန်းတစ်ခုဖြစ်ခဲ့တာပါ။တကဘာလုံးကဒီကိုလာပြီးဂရီဘာစားတွေလာဝယ်ခဲ့ကြပါတယ်။နောက်ပိုင်းတော့ထုတ်လုပ်မှုတွေကျဆင်းလာခဲ့ပါတယ်။ဒါပေမဲ့ပျောင်ပျောင်လာတဲ့ဂရီဘာရက်ကန်းရက်နီးကိုထိမ့်သိမ့်မထားဘူးဆိုရင်ပျောက်ွယ်သွားပါလိမ့်မယ်။သိအရေးကြီးတဲ့လက်ရမြောက်ဖန်တီးမှုတွေယဉ်ကျေးမှုအမွေအနှစ်တွေအားလုံးပျောက်ွယ်သွားပါလိမ့်မယ
်။သူတို့ကုမ္ပဏီကထွက်တဲ့ဆိုပရာရီချိုအမျိုးအစားဂရီဘာစားတွေကတိတ်ကိုနမဲကြောပါတယ်ဂရီဘာသားကိုနှစ်ထပ်ဖြစ်အောင်ရက်ပြီးတော့အပေါ်လွှာဂရီဘာပေါ်မှာလိုချင်တဲ့အဆင်ဒီဇိုင်းတွေကိုပိုးချီနဲ့ရက်လုပ်ကြရတာပါတချို့အဆင်ဒီဇိုင်းတွေအတွက်ကိုပိုးလွန်400လောက်အထိအသုံးပြုပြီးရက်ကြရပါတယ်အားလုံးကိုအဆင်လောက်အတိုင်းလက်နဲ့ပဲအဆင်ဆင်လုပ်သွားကြရတာဖြစ်ပါတယ
် Questo è un lavoro fisico per cui dal preparare telaio a lavorarci o anche alla
costruzione ဒီလောက်ကကိုကနာတစ်ခုလုံးလှုံရှားနေရတဲ့အလုပ်မျိုးဖြစ်ပါတယ်ရက်ကန်းစင်တွေပြင်ဆင်ရတာကစပြီးရက်ကန်းရက်တဲ့အထီအားလုံးလက်နဲ့ပဲလှုပ်ကြရတာဖြစ်ပါတယ်ရက်ကန်းရက်နီးတွေကတော့ဟိုးရင်ကလေးကနီးတွေကိုပဲသုံးပါတယ်နီးပညာတွေဘာတွေမသုံးမဲ့အဆင်ပြေပြေရက်လုံနိုင်တဲ့အတွက်နီးသစ်သုံးဖို့လည်းမစင်စားဖြစ်ပါဘူးလက်နဲ့ရက်လှုပ်တာကကျမတို့ဂရီဘာစားတွေရဲ့ထူးခြားမှုဖြစ်ပါတယ်လူတွေရဲ့စိတ်ကူးဖန်တီးနိုင်စွမ်းကိုစက်တွေနဲ့ light to လှုပ်ဖို့ရနိုင်ပါအောင
်ဟိုးနှစ်ပေါင်းများစွာတွေကလူကြိုက်များခဲ့တဲ့အီတလီလက်ရာအဆင်တွေကိုအခုချိန်ထိဖန်တီးနိုင်တာကလည်းရှေးဟောင်းရိုးရာရက်ကန်းစင်တွေကြောင့်ဖြစ်တယ်လို့လူဝီဂျီဘေဗီလက်ခွာရဲ့မြင့်တော်သူကပြောပါတယ်တချို့အသေးစိတ်ပုံဖော်ရတဲ့အဆင်ဒီဇိုင်းတွေကိုလက်တွေနဲ့သာဖန်တီးလို့ရပြီးတော့ဆက်တွေနဲ့တူအောင်လိုက်လုပ်လို့မရဘူးလို့လည်းသူကပြောပါတယ်အခုလိုအနုစိတ်လှလက်ဝင်လာတဲ့အတွက်ရက်ကန်းရသူတယောက်အနေနဲ့တနေ့ကို10လက်မလောက်ပဲရန်နိုင်ကြပါတယ်ဒါကြောင့်ပိတ်ဆကိုက်အများကြီးထွက်ဖို့နှစ်နဲ့ချီအထိအချိန်ပေးရပါတယ်ပညာသားပပနဲ့ရက်လုတ်တဲ့လူဝီဂျီဘေဗီလက်ကွာရက်ကန်းကလက်ရက်ဂရီဘာစားတွေကိုတော်ဝင်နန်းတော်တွေကစားလို့အမေရိကန်သမ္မတအင်ဂျူရိုနဲ့အထင်ကြီးခရီးယံဘုရားရှိခိုးကျောင်းတွေမှာအထီးအထူးတလဲမှာယူအသုံးပြုကြပါတယ်။
Una delle più recenti è stata fatta una decina d'anni fa, per esempio questo è stato fatto per la Casa Bianca, era durante la presidenza Eisenhower.
ခရီးမလင်နန်းတော်အတွက်ဂရီဘာစားတွေရက်ပေးခဲ့ရတာကလွန်ခဲ့တဲ့10နှစ်လောက်ကဖြစ်ပါတယ်။အမေရိကန်သမ္မတအိုက်ဇင်ဟာဝါလက်ထက်ကလေးကအိမ်ဖြူတော်အတွက်ဂရီဘာစားတွေရက်လုပ်ပေးခဲ့ရမှုပါတယ်။အီတလီသမ္မတဂျော်ဗန်နီဂရွန်ခီလက်ထက်ကလေးကခွီရီနာလီအိမ်တော်အတွက်ရက်လုပ်ပေးခဲ့ရပါတယ်။နှစ်ပေါင်းများစွာလဲရိုမန်ကက်သလစ်အသင်းတော်အတွက်ဂရီဘာစားတွေရက်လုပ်ပေးခဲ့ရတဲ့အတွက်ဗာတီကန်ကအရေးပါဆုံးဖျားเจ้าတွေမှာရှိတဲ့ပရီဘောဂါတွေကိုကြည်ရင်ကျွန်တော်တို့ရဲ့ဂရီဘာစားတွေနဲ့အလှဆင်ထားတာကိုတွေ့ရမှာပါ။
လက်ရမြောက်လက်ရက်ဂရီဘာစားမှာယူသူတွေအတွက်လိုချင်တဲ့တီးထန်အဆင်ဒီဇိုင်းတွေရက်လုံနိုင်ဖို့ရက်ကန်းစင်ကိုပြင်ဆင်ရတာကပဲလားနဲ့ချီအချိန်ကြာနိုင်ပါတယ်။ Venice မှာဂရီဘာစားတွေကို1300ပြည့်နှစ်ပိုင်းတွေမှာစတင်ရက်လုံခဲ့ကြတာပါ။16ရာစုရောက်ချိန်မှာတော့ Venice ကထွက်တဲ့ပိုးစားဂရီဘာစားတွေကိုဒီကမ္ဘာလုံးကိုကျင်ပို့ခဲ့ရပြီးအထယ်လေးလုပ်ငန်းလုပ်သူတွေတိတ်ကိုကျွဲဝချမ်းသာခဲ့ကြပါတယ်။ဂရီဘာစားတွေရက်လုံဖို့ပိုးချီလိုပစ္စည်းတွေပို့ပြီးသုံးရတဲ့အတွက်ဈေးကလည်းပိုကြီးပါတယ်။ဒါပေမဲ့အဲ့ဒီတန်ဖိုးကြီးဂရီဘာစားတွေက Venice ရဲ့စီးပွားရေးအတွက်အရေးပါတဲ့ထွက်ကုန်တွေဖြစ်ခဲ့တာပါအခုထိလည်းဇိမ်ခံပစ္စည်းဖြစ်သတ်မှတ်ခံထားရတဲ့ Luigi Bevilla ကရကန်းညုံကဂရီဘာစားတွေကိုတကူးတကမှာယူသုံးနေကြသူတွေကမ္ဘာတစ်ဝှမ်းမှာရှိနေသေးပါ
ci capita di lavorare per case di moda più case di moda attualmente appunto ne stiamo
Namaji fashion company တချို့အတွက်ကျမတို့ဂရီဘာစားတွေရက်ပေးနေရပါတယ် fashion show တခုမှာဝစ်စင်ပြကြမယ်ဂရီဘာတွေတွေအတွက်အခုရက်ပေးနေတာဖြစ်ပါတယ်
ရှေဘော်ဗန်နစ်မြို့မှာဂရီဘာစားအပါအဝင်ပိတ်စားတွေရက်လုတ်တဲ့လက်ရက်ရက်ကန်းစင်ပေါင်းတစ်ချိန်က6000လောက်ရှိခဲ့ပေမဲ့ဒီနေ့မှာတော့ဒီရက်ကန်းရုံတစ်ခုသာချမ်းမာတော့တယ်1895ခုနှစ်ခြေကတည်ထားခဲ့တဲ့လူဝီဂျီဘေဗီလက်ကွာရက်ကန်းရုံမှာတော့ပိုးစားတွေဘရိုကိတ်စားတွေဂရီဘာစားတွေကိုအခုချိန်ထိတစ်သားရက်ကန်းစင်တွေသုံးပြီးလက်နဲ့ရက်လုတ်နေကြတော့ဖြစ်ပါတယ်လက်နဲ့ရက်တဲ့ပိတ်စားတွေကအမြင်ပိုင်းမှာရောကန်ကြီးတဲ့အခါမှာပါဆက်ရက်စာရီနဲ့တိတိတတကွာတယ်လို့ဘေဗီလက်ကွာမိသားစုကပြောပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်တင်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်အခုဆက်ပြီးတော့အင်္ဂါညစကဝိုင်းကိုတင်ဆက်ပေးကြပါမယ်အာဆီယံအထူးကိုယ်စားလှယ်နဲ့ပြည်သူပါတီဘာတွေဆွေးနွေးခဲ့ကြသလဲဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံကိုရောက်ရှိနေတဲ့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံအထူးကိုယ်စားလှယ်ဖရက်စခွန်ဟာပြည်သူပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးအပါအဝင်ပါတီကောင်းဆောင်ပိုင်းနဲ့ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ် အာဆီယံထူးခိုးစလဲနဲ့ပြည်သူပါတီတို့ကြားမှာဘာတွေဆွေးနွေးခဲ့ကြပါသလဲပြည်သူပါတီဘက်ကဘယ်လိုအချက်တွေကိုအဓိကထားပြောဆိုခဲ့ပါသလဲဆိုတာတွေနဲ့ပတ်သက်ပြီးဥကိုကိုကြီးကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကိုကြီး VOA နဲ့အခုလိုမျိုးဆက်သွယ်မေးမြန်းခဲ့ပြတာကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်မေးခွန်းတည်းစားလိုက်ပါမယ်ချက်ချင်းဥကိုကိုကြီးဒီနေ့ဟလာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဖရက်ဆိုခွန်းနဲ့ဒီကနေ့ပဲတွေ့ခဲ့တယ်လို့ကျွန်တော်တို့သိထားပါတယ်ဆိုတော့ဘယ်လောက်ကြာကြာတွေ့ခဲ့ပါသလဲဥကိုကြီးကိုဘက်ကဘာတွေပြောခဲ့ပါလ
ဲဟိုကျွန်တော်တို့ဒါလော်တေဟိုတယ်မှာ7 နာရီကနေပြီးတော့7နာရီ5မိနစ်အထိပေါ့လေကျွန်တော်တနာရီကျော်ကျော်တွေ့ဆုံဆွေးနွေးခဲ့ပါတယ်အဲ့တော့အထူးသဖြင့်တော့ဒီအထူးကိုယ်စားလှယ်အနေနဲ့လည်းဒါပထမဆုံးအထူးကိုယ်စားလှယ်အဖြစ်နဲ့ပထမဆုံးတရားဝင်ခရီးစဉ်ဖြစ်တဲ့အခါကျတော့သူ့အနေနဲ့ဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့အမြင်သုံးသပ်ချက်အကြံပြုချက်ပေါ့အဲ့ဒါတွေကိုသူ့အနေနဲ့သိချင်တယ်ဆိုတဲ့အကြောင်းဟိုပွန့်ပွန့်လင်းလင်းပဲဖိတ်ခေါ်ပါတယ်နောက်တစ်ခုကလည်းသူလာတဲ့ရည်ရွယ်ချက်နဲ့ဒီ ASEAN ရဲ့ 5 point consensus အပေါ်မှာသူ့ရဲ့သဘောထားပေါ့လေဂျိုးပန်းဆောင်ရွက်မှုတွေအဲ့ဒါတွေကိုရှင်းပြပါတယ
်ဟုတ်ကဲ့ဆိုတော့တွေ့တာကဥက္ကုကြီးတို့ပါတီတစ်ခုတည်းလားတခြားဘသူတွေပါပါသေးလဲ
အခုကျွန်တော်တို့တွေ့တဲ့ဒီဆွေးနွေးပွဲမှာကတော့ကျွန်တော်တို့ပြည်သူပါတီတီးသန့်တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်ပြည်သူပါတီဘဟုအလုံးမှုဆောင်ကော်မတီဝင်တွေနဲ့ဒီဘဟုကော်မတီဝင်တွေနဲ့ဒီသူကိုယ်စားလှယ်ဦးဆောင်တဲ့အဖွဲ့နဲ့ကျွန်တော်တို့ဒါတရားတွေ့ဆုံတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အထူးကိုယ်စားလှယ်ကဥက္ကိုကြီးတို့ပြည်သူပါတီတခုတည်းနဲ့ပဲတွေ့တာလားတခြားနိုင်ငံရေးပါတီတွေနဲ့ရော
အဲ့တော့ကျွန်တော်တို့လည်းပဲဒီမီဒီယာပေါ်မှာတက်လာတာတွေပဲကျွန်တော်တို့တွေ့ရတယ်လေအဲ့တော့ဟိုဘယ်ပါတီတွေနဲ့ဆက်လက်ပြီးတော့တွေ့ဆုံဖို့ရှိတယ်ဆိုတာကိုတော့ကျွန်တော်လည်းအတိအကျမသိသေးပါဘူးအဲ့တော့ကျွန်တော်တို့ကတော့အခုဒီဆွေးနွေးပွဲမှာလည်းတိုက်တွန်းခဲ့တာကဒါမြန်မာနိုင်ငံရေးမှာသက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ဒါကျွန်တော်တိုက်တွန်းခဲ့ပါတယ်အဲ့တော့နောက်ပိုင်းလာမယ့်ခရီးစဉ်တွေမှာလည်းပဲပုံမကျက်ပြတ်နဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်ဖို့အတွက်ကျွန်တော်တိုက်တွန်းပြောဆိုခဲ့ပါတယ
်ဟုတ်ကဲ့ခုနကဦးကြီးပြောတယ်သက်ဆိုင်သူအားလုံးဆိုတဲ့နေရာမှာဟလာဆေးရနာသိမ်းပြီးနောက်ပိုင်းမှာဖွဲ့စည်းလာတဲ့ပေါ်လာတဲ့အမျိုးသားညီညွတ်ရေးဂျာကာလာအမျိုးသားညီညွတ်ရေးဆိုတဲ့ NUG ပေါ့လေဟလာ CR page အဲ့ဒီလိုဖွဲ့စည်းမျိုးတွေရောပါဝင်ပါသလား
ဟိုဒီနေရာမှာကအာဆီယံရဲ့ 5 point consensus မှာကိုနိုင်ကဒီ all party consent လို့ပဲဖော်ပြထားတော့ဘယ်အဖွဲ့ဘယ်အဖွဲ့တွေပါတယ်ဆိုတာကိုတော့တိတိကျကျရည်ညွှန်းထားတာမျိုးမတွေ့ရပါဘူးသို့တော်လည်းပဲနိုင်ငံရေးပြဿနာကိုဖြေရှင်းတော့မယ်ဆိုရင်တော့နိုင်ငံရေးမှာပါဝင်ပတ်သက်နေတဲ့အင်အားစုတွေအားလုံးရဲ့သဘောထားတွေကိုရယူဖို့တွေ့ဆုံဆွေးနွေးဖို့လိုတယ်လို့ကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ
်ကျွန်တော်ဦးကိုကိုကြီးရဲ့သဘောထားကအာဆီယံအထူးကိုယ်စားလှယ်အနေနဲ့ဟလာ NUG လို့အဖွဲ့အစည်းမျိုးနော် CIPH လို့ဖွဲ့စည်းမျိုးဒီလိုဖွဲ့စည်းတွေနဲ့လည်းတွဲဆုံဆွေးနွေးသင့်တယ်ဆိုတဲ့သဘောထားဥက္ကူကြီးမှရှိတာပေါ့
ဟိုကျွန်တော်ကတော့ခုနကပြောသလိုမြန်မာနိုင်ငံရေးအဆုံးဖြတ်ပေးနိုင်မဲ့အဖွဲ့စည်းတွေအားလုံးပေါ့နော်အဲ့တော့ကျွန်တော်တို့ကဟိုအဖွဲ့စည်းတွေကိုနာမည်တက်ပြီးတော့ဟိုညွှန်းဆိုတာလို့ရှိရင်ဟိုအဖွဲ့စည်းကြံရှိခဲ့တာတွေပဲဖြစ်နိုင်တယ်ဒါကြောင့်မလို့ကျွန်တော်တို့ဒါတိုင်းရင်းသားနိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတွေအပါအဝင်အခုဒီလူဦးတော်လှန်ရေးနဲ့ဆက်ဆက်ပြီးတော့ဖြစ်ပေါ်လာတဲ့အဖွဲ့အစည်းတွေကိုပါဒါကျွန်တော်တို့ကတော့ကြဲကြဲပြန့်ပြန့်တွေ့ဆုံဆွေးနွေးဖို့လိုတယ်လို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့အထူးကိုယ်စားလှယ်အနေနဲ့အဓိကဘာကိုများသိချင်ပါသလဲဦးကိုကြီးအဓိကတတ်တမမှန်သူသိချင်တာဘာများရှိပါသလဲ
ဟောကျွန်တော်တို့ဒီပြည်သူပါတီရဲ့သဘောထားပေါ့ဒီပေါ်သုံးသက်ချက်ပေါ့အဲ့ဒါတွေကိုသူကအဓိကမေးပါတယ်အဲ့တော့သူ့အတွက်လည်းအကြံပြုချက်ပေါ့ကျွန်တော်တို့အနေနဲ့ဒါဘာတွေလုပ်တင်နေဆိုတာမျိုးအကြံပြုချက်ကိုလည်းကျွန်တော်တို့ပေးခဲ့တာမျိုးရှိပါတယ
်ဟုတ်ကဲ့
အဲ့တော့ဟိုအဓိကအားဖြင့်တော့ကျွန်တော်ကဟိုကိုယ်တိုင်လည်းနှစ်ရှည်နိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့အခါကျတော့ဒီနိုင်ငံရေးအကျဉ်းသားအားလုံးလွတ်မြောက်ရေးကိစ္စကိုကျွန်တော်ဦးစားပေးပြီးတော့ပြောခဲ့ပါတယ်နောက်တစ်ခုကတော့အယတ္တကာကွယ်စောင့်ရှောက်ရေးပေါ့အဲ့တော့ဒီပဋိပက္ခမှာအယတ္တထိခိုက်သေးဆုံးမှုတွေဟိုတောက်လျှောက်ပေါ်လို့မြင့်တက်လာတဲ့ကိစ္စဟာစိုးရင်စရာဖြစ်တယ်နောက်တစ်ခုကလည်းဟိုတာမန်ပြည်သူချင်းဖြစ်တဲ့ရာဇဝတ်မှုတွေကအစဟိုတိုင်စရာရဲစခန်းတရားရုံးကစားအားကိုးလို့မရတဲ့အခြေအနေမျိုးဟိုတရားဥပဒေစိုးမိုးမှုပြင်းမဲ့လာတဲ့အခြေအနေဟာတိုင်းပြည်အတွက်အင်မတန်အန္တရာယ်ရှိတယ်ဒါကြောင့်မလို့အယတားထိခိုက်ဒေဆုံးမှုတွေဒါတွေကိုကျွန်တော်တို့တားမြစ်ပေးဖို့အားလုံးပဲအသီးသီးကနေရှောင်ရှားဖို့ဒါကိုကျွန်တော်ကတော့အာဆီယံအထူးကိုယ်စားလှယ်ကိုအဓိကပြောခဲ့ပါတယ်နောက်တစ်ခုကတော့ လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဟိုစီးပွားရေးကြောင့်ရောနိုင်ငံရေးကြောင့်ရောကျန်းမာရေးကြောင့်ရောဟိုစီးပွားရေးလုပ်ငန်းတွေဟိုပျက်စီးကုန်တာရပ်ဆိုင်းကုန်တာအဲ့တော့ပြည်သူသားတွေမှာတိကျညံ့တာပုံတွေအင်တန်များလာတဲ့အပေါ်မှာလူသားချင်းစာနာမှုအထောက်အပံ့တွေကိုထိထိရောက်ရောက်ဖြန့်ဖြူးနိုင်မှုအကူအညီပေးနိုင်မှုအတွက်ကိုလည်းပဲအာဆီယံအထူးကိုယ်စားလှယ်နဲ့အဖွဲ့အစည်းကိုတိုက်တွန်းခဲ့ပါတယ
်။ဟုတ်ကဲ့
နောက်တစ်ခုကတော့အရေးကြီးဆုံးကိစ္စပေါ့နော်။အရေးကြီးဆုံးကိစ္စကတော့ဒီနိုင်ငံရေးပြဿနာတွေဟာနိုင်ငံရေးအရဆွေးနွေးဖြေရှင်းနိုင်တယ်ဆိုတဲ့မျှော်လင့်ချက်ပြည်သူတွေကြားထဲမှာပျောက်ဆုံးသွားတာဟာအင်မတန်အန္တရာယ်ကြီးတယ်။ဟိုဒါကြောင့်မလို့ကျွန်တော်တို့ဟိုနိုင်ငံရေးပါတီတွေလားကျွန်တော်တို့ပါဝင်တိုင်းရင်းသားပါတီတွေရောအကုန်လုံးကအတန်တိတ်နေသလိုဖြစ်တဲ့ကိစ္စ။ဒါကြောင့်မလို့ဒီ political diversity ပေါ့နော်။ဒါနိုင်ငံရေးအရမတူကွဲပြားတဲ့အမြင်တွေသုံးသပ်ချက်တွေကိုလည်းပဲပြောရေးဆိုခွင့်ရဖို့လိုတယ်။နားထောင်ဖို့လိုတယ်ဆိုတာကိုကျွန်တော်တိုက်တွန်းခဲ့ပါတယ
်ဟုတ်ကဲ့
အဲ့တော့အထူးသဖြင့်ဒီဂျာကာလအကူအပြောင်းသဘောတူညီမှုတစ်ခုရရှိဖို့အတွက်သက်ဆိုင်သူအားလုံးနဲ့ပြည်စုံဆွေးနွေးဖို့ဒါကိုလည်းကျွန်တော်တိုက်တွန်းခဲ့ပါတယ
်ဆိုတော့အထူးကိုယ်စားလှယ်ဘက်ကဦးကိုကြီးတို့ဆွေးနွေးတဲ့အပေါ်မှာအကြံပေးတဲ့အပေါ်မှာအထူးကိုယ်စားလှယ်ဘက်ကပြန်ပြီးတော့ပြောဆိုတာဆွေးနွေးတာမှာဘယ်လောက်အားရစရာရလတ်ပေါ့ကျိုးရလတ်သူ့ဘက်ကနေပြီးတော့ကိုယ့်အတွက်ကိုယ်တင်ပြတဲ့ပြောဆိုဆွေးနွေးတာတွေအပေါ်မှာသူပြန်ပြောတာကဖြစ်လာနိုင်ကြီးအလားအလာဘလောက်အထိအကောင်းမြင်ပါတယ်လို့
ဟိုကျွန်တော်ပြောတဲ့အချက်တွေကအာဆီယံရဲ့ 5 point consensus နဲ့လဲဒါတော်တော်ကိုတူညီတယ်ပေါ့လေအဲ့တော့သူ့အနေနဲ့လဲဟိုတကယ့်ကိုထက်ထက်တန်တန်နဲ့ဒါတူရင်မကောက်ပါဘူးဒါအာဆီယံသူကိုယ်စားလှယ်နဲ့ပါဝင်လာတဲ့အဖွဲ့ဝင်တွေကလည်းတကယ့်ကိုစိတ်ဝင်တစားနဲ့နားထောင်ကြတာဟိုပြန်လည်ဆွေးနွေးတာမေးမြန်းတာတွေလုပ်တဲ့အတွက်ကြောင့်ဒီနေ့တွေ့ဆုံပွဲဟာပထမဆုံးအချိန်ဆိုပေမဲ့လို့နောက်နောက်တွေ့ဆုံဆွေးနွေးမှုတွေမှာဒီတက်ပူပြီးအသေးစိတ်တဲ့ဆွေးနွေးမှုတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ပြောလိမ့်မယ
်ဆိုတော့အထူးကိုယ်စားလှယ်ဘက်ကဦးကိုကြီးတို့အကြံပေးသလိုဒီနိုင်ငံရေးလက်ရှိပြဿနာအကျပ်အတည်းကိုဖြေရှင်းဖို့အတွက်အဲ့လားတက်ဆိုင်သူအားလုံးဟိုတစ်ဖက်မကြံပေါ့နော်တွေ့ဆုံဆွေးနွေးမှုဆိုတဲ့အပေါ်မှာရောအထူးကိုယ်စားလှယ်ဘက်ကတစ်ခုခုပြန်ပြီးတော့ခိုင်ခိုင်မာမာပြောတာမျိုးရှိပါလား
ဟိုသူကိုနိုင်ကလည်းဒီ all party consent ဆိုတာကတက်ဆိုင်နဲ့အဖွဲ့အစည်းတွေအားလုံးနဲ့ဒီနိုင်ငံရေးဖြည့်ဆည်းမှုရရှိဖို့ဆိုတာကအာဆီယံ 5 point consensus တွေဖြစ်တဲ့အတွက်ကြောင့်ဒါကျွန်တော်ပြောတဲ့အပေါ်မှာသဘောထားကွဲလွဲမှုရှိပါတယ
်။ဟုတ်ကဲ့။အဦးဝကြီးကဟလာလက်ရှိအချက်အတဲ့ပြဿနာဒီနောက်ဆုံးတစ်နေ့မှာစပွဲပေါ်မှာပဲစပွဲမှာပဲထိုင်ပြီးတော့ဖြည့်ရှင်းရမယ်။ဟလာတွေးဆုံဆွေးနွေးပြီးတော့ပဲဖြည့်ရှားရမယ်ဆိုတဲ့မူကိုစောကင်ထားတယ်လို့ကျွန်တော်နားလဲပါတယ်။ဆိုတော့အဦးကြီးလေရှိတိုင်းပြည်ရဲ့အခြေအနေတွေကိုကျွန်တော်တို့အားလုံးသိထားတယ်ဒီအခြေအနေတွေအောက်မှာအဲ့ဒါကဘလောက်ထိလားလာကောင်းပါသလဲ
အဓိကကတော့ဟိုကျွန်တော်တို့ဒီခေါင်းဆောင်အတီးတီးကြားရင်းမှာနိုင်ငံရဲ့အခြေအနေကိုဘယ်ပေါင်းစုံကနေပြီးတော့လက်တွေ့ကြကြသုံးသပ်ဖို့နောက်လက်တွေ့ကြတဲ့ရလဒ်ကိုဥတည်တဲ့ဖြည့်ရှင်းမှုမျိုးကိုတူတင်ပြင်ဆင်ကြဖို့လိုမယ်လို့မြင်ပါတယ်အဲ့တော့ဟိုအခုဖြစ်နေတဲ့ဟိုဆွေးနွေးဖို့ပြောရင်ပဲသစ္စာပေါက်တို့ဒလန်တို့ဆိုတာမျိုးပြောနေတာကပြောတဲ့လူကိုတိုက်ခိုက်ရုံနဲ့မကဘဲနဲ့ဆွေးနွေးမှုဖြစ်စဉ်ကိုပါတိုက်ခိုက်တဲ့ဖြစ်စည်းဖြစ်တဲ့သဘောမျိုးဖြစ်တယ်ဒါကြောင့်မလို့ဟိုအလွန်ကြုံပြောဆိုတာမျိုးတွေကိုရှောင်ရှားပြီးတော့တကယ့်ကိုလက်တွေ့ကြကြဖြည့်ရှင်းနိုင်မဲ့ဒီ platform ပေါ်ကိုရောက်လာဖို့လိုတယ်လို့ကျွန်တော်ကတော့မြင်ပါတ
ယ်ဟုတ်ကဲ့ဆိုတော့ဆွေးနွေးရဲဆိုတာကကျွန်တော်တို့အားလုံးနားလည်ထားတာတစ်ဖက်တည်းဆွေးနွေးလို့မရဘူးဟလာတက်ဆိုင်သူအားလုံးကပါမဖြစ်မယ်တခါဆွေးနွေးလူစိတ်ရှိမှဖြစ်မယ်စစ်ကောင်စီဘက်ကရောဒီလိုမျိုးဆွေးနွေးပြောဆိုဖို့အတွက်အခုချိန်မှာစိတ်ဆန္ဒရှိပြီလို့ပြောလို့ရပါရဲ့လားခင်ဗျအ
ဲ့တော့အဓိကကတော့လက်ရှိဒါနာဆာကအဖွဲ့ဝင်တွေထဲမှာလည်းပဲဒါကျွန်တော်တို့ဟို JMC မှာအတူတွဲလုပ်ခဲ့ဘူးတဲ့ပုံကိုယ်တွေလည်းပါပါတယ်အဲ့တော့ကျွန်တော်တို့ဟိုတရားဝင်ဆွေးနွေးပွဲတွေမှာရောကျွန်တော်တို့ JMC အစည်းအဝေးတွေမှာဒါ sideline meeting ပေါ့ coffee break တွေမှာရောကျွန်တော်တို့လွတ်လွတ်လပ်လပ်ပြောပြဆိုပြတာတွေရှိပါတယ်အဲ့တော့ဟိုသူတို့အနေနဲ့လည်းပဲဟိုလက်တွေ့အခြေအနေကိုမှန်မှန်ကန်ကန်နားလည်ဖို့တော့လိုတယ်အဲ့တော့အဲ့ဒါလို့မဟုတ်ပဲနဲ့ဟလာဟိုကျွန်တော်တို့စစ်တပ်ကအစင်အလာတိုင်းဖြည့်ရှင်းတဲ့ပုံစံမျိုးနဲ့ပဲစဉ်းစားမယ်ဆိုရင်လည်းကျွန်တော်တို့ဒီပြဿနာကိုမဖြည့်ရှင်းနိုင်ဘူးအဲ့တော့ဒါစစ်တပ်ဘက်ကဒါခေါင်းဆောင်တွေကိုနှိုက်ကဒီလက်ရှိအခြေအနေရဲ့ပမာဏကိုမှန်မှန်ကန်ကန်နားလည်ဖို့ခံဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါကြောင့်မို့လို့လေတွေ့ဆုံဆွေးနွေးမှုဖြစ်စဉ်ဆိုတာကဟိုဘက်အသီးသီးကဆွေးနွေးခြင်းနဲ့ဆန္ဒရှိမှနောက်တစ်ခုကနိုင်ငံရဲ့အကြက်တဲဟာဘလောက်ကြီးမားတယ်ဆိုတာကိုလည်းလက်နဲ့ဆိုင်ဆိုင်နားလေလက်ခံမှဖြစ်ပေါ်လာမယ်လို့ကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့ဆိုတော့ အခုလက်ရှိအာဏာယူထားတာကနာဆာကစစ်ကောင်စီကအာဏာယူထားတာပေါ့ဆိုတော့သူတို့အနေနဲ့ကဒီအကြက်တဲ့လက်ရှိတိုင်းပြည်အကြက်တဲ့တိုင်းပြည်ပြဿနာမဖြေရှင်းဘူးဆိုတော့ဒီထက်ပို့ပြီးတော့နှက်ဆိုင်ပြီးတော့ဟလာလူလူကဒီထက်ပို့ပြီးတော့ဘေးဒုက္ခရောက်လာမယ်အလားဆိုတာကုလသမဂ္ဂပေါင်းရဲ့နိုင်ငံအဖွဲ့အစည်းတွေကလည်းသတိပေးထားတယ်ပြည်ပခဒီထက်ပို့ပြီးတော့ကျေပြန့်လာမယ်ကြီးမားလာမယ်ထိခိုက်ဆုံးရှုံးမှုတွေပို့ပြီးတော့များလာမယ်လို့အချင်းချင်းသတိပေးထားတယ်ဆိုတော့စစ်ကောင်စီအနေနဲ့သူတို့ဒီလက်ရှိနိုင်ငံရဲ့အကြက်တဲ့ပြဿနာကိုပြည်လည်ဖို့အတွက်နော်ငင်းချက်နဲ့နီလန်တစ်ခုကိုရှာဖို့အတွက်တကယ်ပဲစိတ်ဆန္ဒရှိတယ်ဆိုတာကိုပြဖို့ဆိုရင်ပထမဦးဆုံးအနေနဲ့ဘာလုပ်သင့်တယ်လို့အခုကိုကြီးမြင်ပါတယ
်လေကျွန်တော်တို့ဆွေးနွေးဘက်တွေကိုအရင်ဆုံးသတ်မှတ်ဖို့လိုတာပေါ့နော်ဟာလာအရင်ဆုံးအစ်စ်မှာဟိုအနည်းအဝေးတွေရှိတာပေါ့အဲ့တော့ဥပမာအပြင်ကျွန်တော်တို့ဒါနိုင်ငံရေးပါတီတွေဆိုလို့ရှိရင်ဟာလာကျွန်တော်တို့ကြိုက်တာမကြိုက်တာထားဒါ2008ဖွဲ့စည်းပုံအရပတ်ပုံတင်ပြီးတော့ရပ်တည်နေတာဖြစ်တယ်အဲ့တော့ဟိုစစ်ကောင်စီအနေနဲ့လည်းပဲနာဆာကအနေနဲ့လည်းပဲ2008ဖွဲ့စည်းပုံကိုအကြောင်းပြပြီးတော့အာဏာရယူထားတာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒီနိုင်ငံရေးပါတီတွေနဲ့ဒီနာဆာကနဲ့တွဲဆုံဆွေးနွေးမှုမျိုးဒါကျွန်တော်တို့လုပ်လို့ရ။အဲ့တော့နောက်တစ်ခုကတော့ဟို PAO တွေနဲ့နာဆာကနဲ့ဂျာတဲ့မှာလည်းပဲအရင် NCA သဘောတူညီချက်မှာကိုနိုင်က NCA အရကျွန်တော်တို့ကပြည်တော်စုသဘောတူညီချက်တွေရအောင်ကျွန်တော်တို့ဆွေးနွေးမယ်ဆုံးဖြတ်မယ်ပြီးလို့ရှိရင်ဖြတ်တော်ထဲမှာပြင်သွင်းပြီးတော့ဒါကျွန်တော်တို့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေဆောင်ရွက်မယ်ဆိုတဲ့ဒါ negotiable platform ပေါ်မှာကျွန်တော်တို့ဟိုလိုအပ်တဲ့ပြုပြင်မွမ်းမံမှုတွေဘယ်လိုဆောင်ရွက်မယ်ဆိုတာတွေကိုပါဆက်ပြီးတော့ဆွေးနွေးလို့ရအဲ့တော့ NCA မထိုးထားတဲ့ EAO တွေနဲ့လည်းပဲဟလာအပြစ်ကရက်စဲရေးကိစ္စလိုပါမျိုးတွေဆွေးနွေးလို့ရအဲ့ဒီလိုပဲအလားတူပဲကျွန်တော်တို့ NUG တို့ CRPH တို့နဲ့ဆိုလို့ရှိရင်လည်းပဲကျွန်တော်တို့တူညီနိုင်တဲ့ platform တွေကိုရှာဖွေနိုင်မယ်ဆိုရင်တော့အကန့်လိုက်ကျွန်တော်တို့ဆွေးနွေးမှုတွေပေါ်ပေါက်လာမယ်လို့ကျွန်တော်တို့မြင်ပါတယ်ခင
်ဗျ။ဦးကိုကြီးအခုလိုပြေဆိုပေးတာကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
။အာဆီယံအထူးကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့အကြောင်းပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးကိုကိုကျော်သိန်းကဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ပြပေးကြပါတယ်ရှင်။အမေရိကန်ရဲ့အကျိုးစီးပွားတွေကိုစိုက်ဘာတိုက်ခိုက်မှုလို့ခေါ်တဲ့အင်တာနက်ကနေဆန့်ကျင်တိုက်ခိုက်နိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကသတိပေးပြောဆိုလိုက်ပါတယ်။သမ္မတဂျိုးဘိုက်ဒန်ကအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကိုတနင်္လာနေ့နောက်ပိုင်းတော့ကတွေ့ဆုံခဲ့တဲ့အချိန်မှာအခုလိုသတိပေးလိုက်တာဖြစ်ပါတယ်ရှင်။အပြစ်ခတ်တွေရက်ဆဲဖို့အတွက်အပေးယူဖြစ်တဲ့ NATO အဖွဲ့ဝင်ဖြစ်ရေးယူကရိန်းကမစိုးစားတော့ပါဘူးဆိုတဲ့ဂရိကဝတ်ကိုဆွေးနွေးဖို့ပြင်ဆင်ထားတဲ့အကြောင်းယူကရိန်းသမ္မတဇလန်စကီကတနင်္လာနေ့နောက်ပိုင်းကပြောလိုက်ပါတယ်ဒါဟာလူတိုင်းအတွက်အပေးယူလုပ်တာပါလို့ယူကရိန်းရုံးမြင့်တန်းကြီးကိုသူကပြောလိုက်တာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တိုက်ရိုက်ဆွေးနွေးဖို့ကိုလည်းယူကရိန်းသမ္မတကထပ်မံတောင်းဆိုပါတယ်ရှင်ရိုဟင်ဂျာတွေပေါ်မှာအမုန်းစကားနဲ့အကြမ်းဖက်မှုလှုံ့ဆော်ချက်တွေပါတဲ့ခြေညာတွေကို Facebook ကနေချင်းချုပ်ဖြတ်တောက်မှုတွေမလုပ်ခဲ့ဘူးလို့ Global Witness ကပြောပါတယ်။ဒီလိုကြော်ညာမျိုး၈ခုလောက်ကို Facebook စီကနေပြီးတော့ခွင့်ပြုချက်ယူပြီးတော့စမ်းသပ်ခဲ့တာပါ။မြေပြင်တပ်မှုတွေကနေဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အထိမြန်မာစစ်တပ်တာဝန်ရှိတဲ့သူတွေကိုဆစ်ရဇဝတ်မှုနဲ့ Australia နိုင်ငံမှာတရားစွဲဆိုဖို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ပြင်ဆင်နေပါပြီ။အခုလိုတရားစွဲဆိုတဲ့အခါမှာတော့ Australia တရားဥပဒေအောက်မှာစွဲဆိုမှာဖြစ်ပြီးတော့ Australia အစိုးရရဲ့ရှေ့နေချုပ်ရုံးကထောက်ခံရမှာဖြစ်ပါတယ်။စုံစမ်းစစ်ဆေးရမယ့်အဖွဲ့ကတော့ Australia Federal ရဲတပ်ဖွဲ့ဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲမတ်လ22ရက်နေ့အင်္ဂါညရဲ့အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်ရှင်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santo နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ကြရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒပြကြပါစေရှင်
This program has come to you from the Voice of America, Washington.